Welcome to the Voice of America in Burmese.
တဲ့ဒီမင်္ဂလာပြကြားနဲ့ပြည်စုံနေမနေ့ကင်းဖြစ်ကြပါလိမ့်နော်ဗီအမေရိကန်တိုင်းရင်2018ခုနှစ်ဩဂုတ်လ25ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းမီတာ24 40 51ကနေတိုက်ရိုက်ထုတ်လွှင့်နေသလို VO ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝယူတင်ဆက်ပါမှာပါ
မင်္ဂလာမနေ့ကင်းပါခင်ဗျာဒီနေ့မနေ့ဖက်သတင်းတွေကိုမဲအင်ဂျင်နိုင်နဲ့ကျွန်တော်ကြိုကြိုသိမ်းပြောပြမှာပါအမေရိကန်နိုင်ငံသားဝန်ကြီးမြောက်ကိုရီးယားခီးစဉ်ကိုဒမလတ်ထရမ့်ကပြတ်လိုက်ပါတယ်။ဝါရင်အမေရိကန်ထက်လူတော်မှဂျွန်မက်ကိန်းဟာပြင်းထန်တဲ့အုံနောက်ကင်ဆာအတွက်ဆေးကုသနေတာကိုရက်လိုက်ပါပြီ။အခြေတော်အစဒေသကလူ3ဦးကိုအကြမ်းဖက်ဝါဒီတွေဖြင့်အမေရိကန်ကတတ်မှတ်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိကြမ်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အဖမ်းစည်းကန်ရိုက်တာသတင်းတော်2ဦးဖြစ်တဲ့ကိုဝါလုံးတို့အမှုကိုအခုလာမဲ့တင်းလာနေကြရင်တရားရုံးကအမိန့်ချတော့မှာဖြစ်ပါတယ်
။ဒီအမှုဆုံးဖြတ်ချက်ကမြန်မာဒီမိုကရေစီရေးကောတရားဥပဒေစိုးမိုးရေးတရားစီရင်ရေးဆိုင်တဲ့အားလုံးကိုဆုံးဖြတ်ပေးလိမ့်မယ်။အဲ့ဒီဟာဒီဟိုမှန်တဲ့ချက်လို့
အမှုလိုက်ရှိနေဦးတန်းစောင်းပြောသွားတာပါ။ဒီအကြောင်းသတင်းပေးဖို့ချက်နဲ့ဒီရခိုင်အရေးတကြော့ပြန်ဖြစ်ခဲ့တာတစ်နှစ်ပြည့်လာချိန်မှာဘင်္ဂလားဒေ့ရှ်ကထွက်ခွာသွားသူတွေပြန်လာနိုင်ရေးဘယ်လိုအခြေအနေရှိပါသလဲဆိုတာနဲ့စိတ်ဝင်စားဖို့နိုင်ငံတကာသတင်းလာတွေကိုလည်းတင်ဆက်အောင်ပါပါ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မန်းအင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ။
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပေယိုမြောက်ကိုရီးယားကိုသွားမယ့်အစီအစဉ်ကိုသူဖျက်လိုက်ပြီးလို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာပြောပါတယ်။ကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার ကင်းရှင်းရေးဆိုင်ရာတိုးတက်မှုတွေတိတ်ကိုနှေးကွေးလွန်းတဲ့အတွက်အခုလိုပဲဖျက်လိုက်တာလို့ဆိုပါတယ်။အခုအချိန်မှာမြောက်ကိုရီးယားကိုမသွားဘူး။ဝန်ကြီးမိုက်ဖွန်ပေယိုကိုကျွန်တော်ပြောပြပါပြီ။ဒါကြောင့်လဲဆိုတော့ကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার ကင်းရှင်းရေးနဲ့ဆက်လင်းပြီးတိသာထင်ရှားတဲ့တိုးတက်မှုတွေရမနေတာကြောင့်ဖြစ်ပါတယ်လို့သမ္မတထရမ့်ကထွက်တာမှာတောက်ကြနေကရှိပါတယ်။
အမေရိကန်ပြည်ထောင်စုကအထင်ကရဝါရင့်အထက်လွှတ်တော်မတ်ဂျွန်မက်ကိန်းဟာသူခံစားနေရတဲ့အုံနောက်ကင်ဆာအတွက်ဆေးဝါးကုသမှုကိုရပ်ဆိုင်းလိုက်ပြီဖြစ်ကြောင်းသူ့ရဲ့မိသားစုကကြေညာလိုက်ပါတယ်။ဂျွန်မက်ကိန်းဟာအုံနောက်ကင်ဆာရောဂါကုသနေရကြောင်းမှနစ်ကအများပြည်သူသိအောင်အသိပေးကြေညာခဲ့ပြီးတဲ့နောက်တောက်ကြနေကထုတ်ပြန်တဲ့မိသားစုရဲ့ကြေညာချက်မှာတော့သူအသက်ဆက်ပြီးရှင်မယ်လို့မျှော်လင့်ထားတဲ့အတိုင်းအတာထက်ကြုံလွန်လာခဲ့ပြီဖြစ်တယ်လို့ဆိုပါတယ်။ယောဂအခြေအနေနောက်ဆုံးအဆင့်ရောက်ရှိနေတယ်လို့ရှောင်လွှဲလို့မရတဲ့အသက်အရွယ်ကြီးမှုကြောင့်လည်းအခုလို့ဆုံးဖြတ်ချက်မျိုးချခဲ့ရတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။သူ့ရဲ့အစဉ်လာရှိတဲ့ခိုင်မာတဲ့စိတ်ဆန္ဒနဲ့အညီဆေးဝါးကုသမှုကိုဆက်ပြီးမခံယူတော့ဘို့သူကိုယ်တိုင်ရွေးချယ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။မစ္စတာမက်ကိန်းဟာ2018ခုနှစ်ဇူလိုင်လကစပြီးအုံနောက်ကင်ဆာအတွက်ဆေးဝါးကုသမှုခံယူနေခဲ့တာပါ။ခွဲစိတ်ကုသခံယူမှုအပြီးနှစ်ပတ်အကြာမှာWashington DC ကလွှတ်တော်ကိုပြန်လာပြီးတမနာဟောင်းအိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုပြင်ဆင်တဲ့ဥပဒေတစ်ကိုသူ့ရဲ့ပါတီနဲ့ဆန့်ကျင်ပြီးထောက်ခံခဲ့ပါတယ်။အသက်80ကျော်ရှိနေပြီဖြစ်တဲ့ Republican အထက်လွှတ်တော်အမတ် Mr. McCain ဟာ2000ပြည့်နှစ်ကတကြိမ်2008ခုနှစ်ကတကြိမ် American တမနာရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့သူလည်းဖြစ်ပါတယ်။သူဟာ American ရေတပ်စစ်မှုထမ်းတဦးအနေနဲ့ဗီယက်နမ်စစ်ပွဲကာလတုန်းကစစ်တုံးပန်းအဖြစ်၅နှစ်ခွဲကြာနှင်းပန်းနှိပ်စက်အကျဉ်းကျခံခဲ့ရပါတယ်ရှင
်။ဇင်ဘာဝေနိုင်ငံမှာဇူလိုင်လ30ရက်နေ့ကလုပ်တဲ့သမ္မတရွေးကောက်ပွဲရလဒ်ကိုပဲဖြတ်ပေးဖို့လျှောက်ထားချက်ကိုဇင်ဘာဝေအခြေခံဥပဒေခွင်ရုံးကပယ်ချလိုက်ပါတယ်။နောက်ကြနေ့ကထမတ်တဲ့ဆုံးဖြတ်ချက်ကြောင့်ရွေးကောက်ပွဲအနိုင်ရထားတဲ့လက်ရှိသမ္မတ MSN မနကာကွာအနေနဲ့အခြေခံဥပဒေတရားချက်အရ48နာရီအတွင်းကျန်းသစ်စာချိန်ဆိုဖို့လမ်းပွင့်သွားပြီဖြစ်ပါတယ်။တရားသူကြီးချုပ်လူးခ်မလာပါကသူ့ဆိုအပြင်အားလုံးသဘောတူဆုံးဖြတ်ချက်လို့ဆိုတော့ဘူးတနင်္လာနေ့ပါကြာအသေးစိတ်ရှင်းလင်းဖတ်ကြားပြပါရယ်ယူကောက်ပွဲဟာမတမာမှုတွေနဲ့ပြည်နေတယ်လို့အတိုက်ခံကပြောတာကိုတရားသူကြီးချုပ်ကပယ်ချပြီးသမရမန်နန်ကာဝါကိုအနိုင်ရသူဖြစ်ကြေညာပါရယ်ခဏဦးထွက်ထားတဲ့ယူကောက်ပွဲရလဒ်တွေရသမရမန်နန်ကာဝါဟာမဲရီအတွက်50.8%ကျော်ကျော်လေးနဲ့အများစုမဲကိုအနည်းငယ်ပဲအသာရထားတာပါယူကောက်ပွဲကော်မရှင်ကတော့တကယ်တမ်းမန်နန်ကာဝါရတဲ့မဲရီအတွက်ဟာ50.6%ရှိတယ်လို့ပြောထားပါရယ်အတိုက်ကံသမနာကုစလေလောင်းနိုဆန်ချမီစာကမဲရီအတွက်44%ကျော်လေးရပါတယ်။ရလဒ်တွေရတိကျမှုမရှိဘဲခြားမင်းစားသားလင်းအနိုင်ရသူဖြစ်တယ်လို့သူရဲ့ဥပဒေရေးအဖွဲ့ကဆိုပါတယ်။ရလဒ်တွေကမှားယွင်းတယ်လို့သူတို့ထောက်ပြတဲ့တက်တီထောက်သားတွေကိုဘူလူးနဲ့တရားရုံးကြားနာပွဲတွင်ခြားမင်းစားရဲ့ရှေ့နေတွေကတင်ပြကြပါတယ
်။စီးရီးယားနိုင်ငံမှာတပုံတွေနောက်ဆုံးထိ ंछ ုပ်ထားတဲ့အစ်ဒလစ်ကိုအစိုးရဘက်ကထိုးစစ်ဆင်တိုက်ခိုက်နိုင်တဲ့အလားအလာရှိနေတဲ့အပေါ်မှာစစ်တိုက်ဖြည့်ရှင်းမှုဟာအခြေအနေတွေကိုပိုးပြီးဆိုးလာမှာဖြစ်ကြောင်းရုရှားနိုင်ငံမော်စကိုမြို့ကိုရောက်ရှိနေတဲ့တူရကီနိုင်ငံသားဝန်ကြီးမော့ဖလက်ကာဗူဆွန်လူကတတိပေးပြောကြားခဲ့ပါတယ်။ရုရှားကြောထောက်နောက်ခံပေးထားတဲ့စီးရီးယားအစိုးရတပ်ဟာ Idlib ကိုပြန်တိုက်ဖို့အလားအလာအတွက်ကြိုတင်ပြင်ဆင်ထားပြီးသားဖြစ်ပါတယ်။တိုက်ပွဲတွေထပ်ပြီးဖြစ်လာခြင်းအပြင်အဲ့ဒီမြို့နာပဝင်းကျင်တဝိုက်တာမကတနိုင်ငံလုံးမှာပါ NDA တွေပို့ပြီးကြောက်အောင်လာမှာဖြစ်ကြောင်းတူရကီဝန်ကြီးကပြောပါတယ်။ Syria နိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်အတွက် External သဘောတူညီချက်အစီအစဉ်အတိုင်းစီးရီးယားနိုင်ငံမှာအပြစ်ခတ်ရစဲရေးထိမ့်သိမ်းထားဖို့နိုင်ငံတကာအနေနဲ့ပူးတွဲလှုပ်ဆောင်တင်ကြောင်းတူရကီဝန်ကြီးကဆိုပါတယ်။အဲ့ဒီမှာစီးရီးယားတနိုင်ငံလုံးရဲ့အရသာအရေးအတွက်အများဆုံးရှိနေတာကြောင့်သူတို့အတွက်ထိခိုက်မှု NDA စိုးရိမ်ရကြောင်းရုရှားနိုင်ငံသားဝန်ကြီးဆာဂျီလက်ဖရော့ဖ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွင်တူရကီနိုင်ငံသားဝန်ကြီးကသတိပေးပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံသားဝန်ကြီးလက်ဖရော့ကတော့စီးရီးယားနိုင်ငံမှာအခြေအနေတည်ငြိမ်ဖို့နဲ့ဆီးရီးယားဒုက္ခသည်တွေနေရပြန်ရေးလုံခြုံစိတ်ချရတဲ့အခြေအနေတွေကိုဖန်တီးပေးဖို့အတွက်သူတို့နှစ်နိုင်ငံဆက်လက်ပူးပေါင်းဆောင်ရွက်ဖို့သဘောတူညီခဲ့ကြတယ်လို့သတင်းထောက်တွေကပြောပါတယ်ရှင်
။ VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 9335တိုင်းဖိုမီတာ40 kHz 9683ညတိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနာရီဝက်မှာတိုင်းလက်မီတာ190 kHz 1505ရောကနေထုတ်လွှင့်ပေးနေပါတယ်။မနေ့ရှင်းလာရီကနေ9နာရီချီပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတ
ယ်။ယူရီကနေစနေမနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ပါကစ္စတန်ဝန်ကြီးချုပ်တီအီမရန်ခန်ကိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကတယ်လီဖုန်းဆက်ပြီးစကားပြောတဲ့အချိန်တွင်ပါကစ္စတန်နိုင်ငံထဲမှာခြေဆိုင်လူရှားနေတဲ့အကြမ်းဖက်ဝါဒီတွေကိစ္စဘာမှပြောသွားတာမရှိဘူးလို့ပါကစ္စတန်နိုင်ငံသားဝန်ကြီးရှာမာမှုကူရရှိကတောက်ကြနေမှာပြောပါတယ်။ဒယ်လီဖုန်းဆက်စကားပြောတဲ့နယ်ပတ်သက်ပြီးအမေရိကန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်ထဲမှာဝန်ကြီးပွန်ပေယိုကပါကစ္စတန်နိုင်ငံတွင်းမှာခြေဆိုင်လူရှားနေတဲ့အကြမ်းဖက်ဝါဒီအားလုံးနဲ့ပတ်သက်ပြီးအခိုင်အမာအရေးယူလှုပ်ဆောင်မှုအရေးကြီးတယ်ဆိုတာထည့်ပြောသွားတယ်လို့ပြောထားပါတယ်။အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်ဟာအမှန်တရားနဲ့ဆန့်ကျင်နေတယ်လို့စနေနေ့ကအစ္စလာမဘတ်မြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးကူရရှိကထုတ်ပြန်ပြောဆိုတာပါ။သူရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားတဲ့ပါကစ္စတန်နိုင်ငံတွင်အခြေစိုက်လှုပ်ရှားနေတဲ့အကြမ်းဖက်ဝါဒီများဆိုတာဟာအခြေလက်အမှန်တွေနဲ့ဆက်ကျင်နေပါတယ်။ဒီစကားကိုကျွန်တော်ယုံကြည်မှုအပြည့်နဲ့ပြောပါတယ်လို့ဝန်ကြီးကိုရရှိကပြောပါတယ်။အမေရိကန်ပြည်တော်စုကဆင်နွှဲနေတဲ့အကြမ်းဖက်ဝါဒနှိမ်နင်းရေးစစ်ပွဲမှာပါကစ္စတန်ဟာအဓိကကျတဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်ပြီးလက်ရှိမှာနှစ်နိုင်ငံများဆက်ဆံရေးကမကောင်းလာပါဘူး
။အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သူတို့သဘုံအဖွဲ့ဝင်16ဦးသေဆုံးခဲ့ရတယ်လို့တာလီဘန်သဘုံအဖွဲ့ကတောက်ကြနေကပြောကြားခဲ့ပါတယ်။သေဆုံးခဲ့တဲ့သဘုံတွေဟာအာဖဂန်နစ္စတန်နိုင်ငံအရှေ့ချမ်းမှာပြိုင်ဘက်IS စစ်သွေးကြွတွေကိုတိုက်ခိုက်နေသူတွေဖြစ်တယ်လို့တာလီဘန်ဘက်ကပြောပါတယ်။အရှေ့ပိုင်းခရိုင်တွေဖြစ်တဲ့နာဂါဟာနဲ့ကူနာကိုအခြေပြုထားတဲ့ IS အဖွဲ့ကိုသူတို့တာလီဘန်သဘုံအဖွဲ့ကတိုက်ခိုက်နေခြင်းအမေရိကန်လေကြောင်းကနေပစ်ခတ်ခဲ့တယ်လို့တာလီဘန်သဘုံအဖွဲ့ရဲ့ပြောခွင့်ရဇာဘီဟာလာမူဂျာဟစ်ကပြောပါတယ်။သူတို့မော်တော်ကားတွေနဲ့ကာကွယ်ရေးအတွက်နေရာယူထားတဲ့ဘက်ကိုအမေရိကန်ကလေကြောင်းကနေအချိန်ချင်းဘုံကျဲတိုက်ခိုက်ခဲ့တာကြောင့်တာလီဘန်သဘုံတွေထိခိုက်ဒဏ်ရာရသေဆုံးမှုတွေနဲ့ပျက်စီးဆုံးရှုံးမှုတွေရှိခဲ့တယ်လို့ဆိုပါတယ်။ American Pentagon စစ်ဌာနချုပ်ဘက်ကတော့ဒီပြောဆိုချက်အပေါ်မှာတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး။ Afghanistan မြောက်ပိုင်းခရိုင်တစ်ခုမှာခြေချနေတဲ့ IS တိုက်ခိုက်ရေးသမားတွေစီကိုအမည်မသိရဟတ်ယာဉ်တွေက KMI ကြောက်တွေလက်နက်တွေတည်ယူပို့ဆောင်ပေးခဲ့ကြောင်းရုရှားကဆွဆွဲပြောဆိုပြီးနောက်တရက်မှာအခုလိုတာလီဘန်သဘုံတွေဘက်က American ကိုပြစ်တင်ပြောဆိုခဲ့တာဖြစ်ပါတယ်ရှင်။
ရှိတော်ဆက်ဒီတော့ကလူပုဂ္ဂိုလ်သုံးဦးကို IS အကြမ်းဖက်ဝါဒီအဖွဲ့ထဲဝင်ဖို့လူစုဆောင်ပေးတယ်ဆိုပြီးအကြမ်းဖက်ဝါဒီတွေဖြစ်အမေရိကန်ပြည်ထောင်စုကတောက်ကြနေမှာသတ်မှတ်လိုက်ပါတယ်။မလေးရှားနိုင်ငံသားမိုဟာမက်ရာဖီဦးဒင်း၊အင်ဒိုနီးရှားနိုင်ငံသားမိုဟာမက်ကာရင်ယူဆော့ဖ်ဖိုင်စ်နဲ့ဖိလစ်ပိုင်နိုင်ငံသားမိုဟာမက်ရီဇာလာဟာမန်ကီရမ်တို့ကိုအကြမ်းဖက်ဝါဒီတွေဖြစ်သတ်မှတ်လိုက်တဲ့အကြောင်းအမေရိကန်ဗန်ဒါရေးဌာနရဲ့တောက်ကြနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2016ခုနှစ်ဇွန်လကထုတ်တဲ့ IS ဝါဒဖြန့်ချီရေးဗီဒီယိုထဲမှာ IS အဖွဲ့ကဖန်ထားတဲ့အကြမ်းသားသုံးဦးကိုဒီလူသုံးယောက်ကကောင်းဖြတ်တန့်နေတာကိုရယူထားတာပါပါတယ်။အကြံဖက်ဝါရနဲ့ဗန္ဒာငွေကြေးပိုင်းစုံလန်းတော်လိုင်းဆိုင်ရာဗန္ဒာရေးဌာနအငြိမ်းတန်းဝန်ကြီးစီဂိုမန်ဒိုကကစစ်သွေးကြွအကြံဖက်ဝါရီအဖွဲ့ရဲ့ဝင်ရောက်ရေးရှိတော်ရှာဒေတာကအဆွန်ရောက်သူလူကိုစီယုံမှုရွေချက်နဲ့ဝါရဖြန့်လုပ်ငန်းတစ်စီးတစ်ပိုင်းဖြစ်ကောင်းဖြတ်တက်ပြတဲ့ဗီဒီယိုနဲ့တခြားဆိုးသွမ်းရက်စက်တဲ့လူရောက်တွေမှပေါဝင်ပတ်သက်သူ ISIS အဖွဲ့အတွက်လူစုဆောင်ပေးသူတွေကိုဗန္ဒာရေးဌာနကပြစ်မှတ်ထားရေးယူတာဖြစ်တယ်လို့ပြောပါတယ်။
Hurricane Lane မုန်တိုင်းဟာ Hawaii ကျွန်းအလယ်ပိုင်းကိုကြောက်ကမန်းလိလိနီးကပ်စွာဥတီသွားဖို့ရှိနေပြီးမကြာမီနိုင်ပိုင်းအတွင်းမုန်တိုင်းကြားရဖို့ရှိကြောင်း American ပြည်ထောင်စု Hurricane Center ကပြောပါတယ်။ Hurricane Lane မုန်တိုင်းကိုလက်ရှိမှာအစ်စ်နှစ်ဖြစ်သတ်မှတ်ထားပါတယ်။ Mayu နဲ့ Oahu ကျွန်းတွေမှာတော့ဒေသစံတော်ချိန်တောက်ကြနေ ညပိုင်းမှာဟာရီကိန်းမုန်တိုင်းကြားရောက်မယ်လို့ခန့်မှန်းထားပါတယ်။တကယ်လို့များဟာဝိုင်အီမှာရှိနေမယ်ဆိုရင်ဒေတာအာနာပိုင်တွေရဲ့သတိပေးချက်တွေကိုဂရုတစိုက်ရှိဖို့နဲ့ကိုယ့်ရဲ့ပတ်ဝန်းကျင်တစ်ဝိုက်မှာဖြစ်နေတဲ့အခြေအနေတွေကိုသတိထားစောင့်ကြည့်ဖို့အမေရိကန်ပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲမှုဌာနအုပ်ချုပ်ရေးမှူး Brock Long ကသူ့ရဲ့ Twitter အကောင့်မှာရေးသားထားပါတယ်။အာဟူးကျွန်းမှာတော့လူပေါင်း1500လောက်အရေးပေါ်ခေါလုံရေးစခန်းတွေမှာရောက်ရှိနေပြီဖြစ်တယ်လို့အမေရိကန်ကြက်ချင်းကြီးအသင်းကအရာရှိတဦးကပြောပါတယ်။မုန်တိုင်းကြောင့်ထိခိုက်ဒဏ်ရာရတဲ့သတင်းတွေမရရှိသေးပါဘူး။ဒါပေမဲ့မြေပြိုမှုတွေနဲ့ရေကြီးမှုတွေကြောင့်လမ်းတချို့ပိတ်ထားရပြီးတချို့နေရာတွေမှာဆို48နာရီအတွင်းမိုးရေချိန်89စင်တီမီတာကျော်ထိရှိခဲ့ပါတယ်ရှင်။
စနေနေ့မနေ့ခင်းထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေမှန်းရင်နိုင်လို့ပြောပြခဲ့ကြတာပါ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Facebook စာမျက်နှာကရော bambi.voanews.com internet စာမျက်နှာကပါတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေကိုတင်ဆက်သွားပါမယ်နိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ဆွဲချက်တင်ခံရတဲ့ writer သတင်းတောက်တွေရဲ့အမှုမှာအပြည့်ရှိမရှိဆိုတာကိုလာမယ့်ဩဂုတ်29တနင်္လာနေ့မှာအပြည့်အစုံစီရင်ချက်ချတော့မှာဖြစ်ပါတယ်ဒီမှုနဲ့ပတ်သက်လို့တရားရုံးကချမှတ်မဲ့ဆုံးဖြတ်ချက်အမိဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်ဘယ်လောက်ရှိသလဲဆိုတာကိုမိမောင်းထိုးပြနိုင်လိမ့်မယ်လို့သုံးသပ်သူတွေလည်းရှိပါတယ်ဒီအကြောင်းပြည်ဝေသတင်းတော့အမေခါကစူးစီးတင်ပြထားပါတယ
်လာမယ့်29ရက်နေ့မှာရိုက်တာသတင်းတောက်တွေကိုအပြစ်ရှိမရှိစီရင်ချက်ချတော့မှာဖြစ်ပါတယ်ရခိုင်ပြည်နယ်နဲ့ပတ်သက်တဲ့လုံခြုံမှုဆိုင်ရာအရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားများလက်ဝယ်တွေ့ရှိတဲ့ဆိုပြီးရိုက်တာသတင်းဌာနကသတင်းတောက်နှစ်ယောက်ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလတည်းကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီနှစ်ဇန်နဝါရီလမှာတော့ဒီသတင်းထုတ်တွေကိုနိုင်ငံတော်လွှတ်အပ်ဥပဒေနဲ့တရားစွဲကတရားရုံးတင်စစ်ဆေးခဲ့တာဖြစ်ပြီးအမှုစစ်ဆေးတာ6လနီးပါးအကြာမှာတော့စီရင်ချက်ချတော့မှာဖြစ်ပါတယ်။ဖမ်းဆီးခံရိုက်တာသတင်းထုတ်နှစ်ဦးစလုံးကတော့စွပ်စွဲထားတဲ့စွပ်စွဲချက်တွေအတွက်တရားလိုဘက်ကတတ်သိခိုင်ခိုင်လုံလုံမပြနိုင်ခဲ့သလိုသူတို့ဟာဘယ်တော့မှနိုင်ငံကိုထိခိုက်နစ်နာအောင်မလုပ်ခဲ့ဘူးလို့ဆိုပါတယ်။ဒီပြင်နိုင်ငံကိုတစ္ဆာဖောက်ခဲ့တာလည်းရှိခဲ့တာမို့တရားဥပဒေဘက်ကမှန်မှန်ကန်ကန်ဆုံးဖြတ်နိုင်ပြီးသူတို့လွတ်မြောက်မယ်လို့မျှော်လင့်နေကြပါတယ်။ရိုက်တာရှင်းနေတွေဘက်ကတော့သတင်းတောက်တွေဟာလှုပ်ဝက်အပ်ဥပဒေနဲ့ညှိစွန်းခဲ့တာမရှိသလိုသတင်းသမားတာဝန်ကိုသာထမ်းဆောင်ခဲ့ပြီးအပြစ်မရှိဘဲထောင်ချောက်ဆင်ဖမ်းခံရတာဖြစ်တယ်လို့ပြောဆိုထားပါတယ်။ထောင်ချောက်ဆင်ဖမ်းခံရတယ်ဆိုတာကိုလည်းအမှုစစ်ဆေးတာမှာပေါ်ပေါက်ခဲ့တယ်လို့ဆိုပါတယ်။ရိုက်တာသတင်းသမားတွေရဲ့ရှေ့နေတဲ့ဦးဖြစ်တဲ့ဦးတန်းစောအောင်ကတော့ဒီမှုဟာမြန်မာဒီမိုကရေစီရေးနဲ့သတင်းလွတ်လပ်ခွင့်ကိုမီးမောင်းထုတ်ပြမယ်အကောင်းဆုံးကာရကတစ်ခုဖြစ်တယ်လို့ဆိုလိုက်ပါတယ်
။ဥပဒေပိုင်းကပြောလို့ရှိရင်ဒီဟာဒီလုံးဝအပြစ်မပေးရမယ့်ကိစ္စပဲ။အဲ့ဒါအကြောင်းချင်းရမှာကတခြားလိုအပ်တဲ့အခုလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေပေါ်အများကြီးမူတည်တဲ့နိုင်ငံအတွက်ဟိုပြိုင်ဆိုင်တဲ့လူယူဆတဲ့လူတွေလည်းရှိကြလို့ဟလာဒီဟာဒီတရားဥပဒေစိုးမိုးရေးအတွက်ကြည့်ကြည့်လေလို့ယူဆတဲ့လူတွေရှိတာအဲ့တော့ပြောလို့အကြောင်းချင်းရာနဲ့တွေ့မယ်ဆိုရင်တော့ဒါကအချိန်ကြီးမကောင်းနိုင်ဘူးဥပဒေပိုင်းကဆိုလို့ရှိရင်တော့ညာဒီလုံးဝအပြစ်မပေးတဲ့အမှုတစ်ခုပါဒီမှုသုံးချက်ချက်ကမြန်မာဒီမိုကရေစီရေးကတရားဥပဒေစိုးမိုးရေးတရားစီရင်ရေးပိုင်းနဲ့အားလုံးကိုဆုံးဖြတ်ပေးလိမ့်မယ
်ပြစ်မှုထိရှားတယ်လို့တရားရုံးကဆုံးဖြတ်ခဲ့ရင်ဒီစဲဥပဒေအရအမြင့်ဆုံးထောင်ဒဏ်14နှစ်ထိပြစ်ဒဏ်ချမှတ်ခံရနိုင်ပါတယ်နိုင်ငံတကာလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့တွေကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကလည်းရိုက်တာသတင်းသမားတွေကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုနေကြပါတယ်။မော်ဂွန်မဂ္ဂဇင်းအယ်ဒီတာသတင်းစာဆရာကိုစရာလိုင်ကတော့သတင်းသမားပီပီအမှန်တရားကိုချပြဖို့လှုံ့ဆော်ခဲ့တဲ့သူတို့အရင်းအတွက်တရားမျှတစွာလွှတ်ပေးလိမ့်မယ်လို့ယုံကြည်ကြောင်းပြောပါတယ်
။အဲ့ဒီနေ့ရဲ့အဆိုချက်ချက်ကလက်ရှိမြန်မာနိုင်ငံရဲ့တရားစီရင်ရေးနဲ့မြန်မာနိုင်ငံအစိုးရရဲ့မီဒီယာပေါ်ထားတဲ့သဘောထားကိုကဘာပါမြင်ရမယ်ကိစ္စပေါ့နော်ဘာလို့လဲဆိုတော့ဒီဆရာနှစ်ယောက်ရေးသားဖော်ထုတ်လိုက်တဲ့သတင်းကြောင့်အဲ့မှာတာဝန်ရှိတဲ့ပုဂ္ဂိုလ်ကြီးမှာအပြစ်ရှိတယ်ဆိုပြီးတော့အပြစ်ပေးတာတွေလုပ်ပြီးသွားပြီရရှိတယ်ဆိုတော့သူတို့ဖော်ထုတ်တာကအမှန်တရားကိုဖော်ထုတ်တယ်ဆိုတာဒါတတ်တယ်ပဲလေဆိုတော့အမှန်တရားကိုဖော်ထုတ်လို့အပြစ်ပေးရေးတယ်ဆိုတာကကြောမကောင်းကြောမကောင်းတဲ့ကိစ္စလို့ပဲကျွန်တော်ကမြင်ပါတယ်ဆိုတော့ကျွန်တော်တို့လွံ့မြောက်ပါစီလို့ဆုတောင်းလွံ့မြောက်မယ်လို့လည်းကျွန်တော်ကမျှော်လင့်ပါတယ်တရားရေးစနစ်ကလည်းအရင်စနစ်နဲ့မတူဘဲနဲ့ ကောင်းမွန်တဲ့ဘက်ကိုချင့်ကပ်ပါသည်လို့ပဲကျွန်တော်ဆိုတော့ပါတယ
်မြန်မာနိုင်ငံအနေနဲ့ဂရီကဝတ်ပြုထားတဲ့တရားဥပဒေစိုးမိုးမှုသတင်းမီဒီယာလွတ်လပ်ခွင့်နဲ့ဒီမိုကရေစီအတွက်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်လာနိုင်တဲ့တရားရုံးကနေသူတို့ကိုလွှတ်ပေးတာကိုကျွန်တော်တို့မျှော်လင့်နေပါတယ်လို့ရိုက်တာသတင်းဌာနဘက်ကလည်းထုတ်ပြန်ချက်တစ်ခုမှပြောဆိုထားပါတယ်ရှင်းနေဦးသိန်းတန်းဦးကတော့ဒီအမှုနဲ့ပတ်သက်လို့အာဏာပိုင်တွေရဲ့အရေးယူမှုအပေါ်အခုလိုသုံးသပ်လိုက်ပါတယ်
။ပကတိအခြေအနေနဲ့ဆိုတာအနေနဲ့ဆက်ထောင်းချမှာပါပဲ။ဒါသူတို့ကမလွဲမသွေကိုချအောင်ဒီမှာဖြစ်စဉ်ကြီးကတကယ်တော့အင်းတင်ကိုအခြေခံတာပေါ့နော်။ဒီကတော့အဲ့ဒီဇာတ်လမ်းကြီးကိုသူတို့ကငင်းွယ်နေရတာပေါ့နော်။ဒါတွေကပြန်နဲ့ပရင်းအဖွဲ့စည်းတွေကလျှော်မကန်ဝါရပြန့်ကြည့်ပဲနိုင်ငံတကာတွေကမတော်မတရားလုပ်တာပါလို့ပြောရမှာဖြစ်တဲ့အတွက်မလွဲမသွေချအောင်နော်။ဥရေသဘောအရဆိုရင်တော့ဒါဟာဥရိနဲ့မညီပါဘူး။ဒါနောက်တစ်ခါ free of information တားမြစ်တဲ့အချက်ကဒီလိုလက်စွာသတင်းရယူမှုရှိတယ်။ဒါနဲ့အာဏာပိုင်ကဆွဲရင်ကြီးကြီးကဆွဲလို့ရှိရင်ဘယ်တော့မှအမှန်တရားမရနိုင်ဘူးနော်
။တစ်ချိန်တည်းမှာပဲ writer သတင်းနောက်နှစ်ယောက်အဖမ်းခံရတဲ့ကိစ္စဟာမြန်မာနိုင်ငံအရက်သားဆိုရလက်ထက်သတင်းလွတ်လပ်ခွင့်အခြေအနေကိုတိုင်တာရေးပေးတဲ့တစ်ခုအဖြစ်လဲနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေသတင်းသမားကာကွယ်ရေးအဖွဲ့တွေကထောက်ပြပြောဆိုလျက်ရှိပါတယ်ရှင်။
ပြည်ရေးသတင်းနောက်မိခားရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့ရခိုင်ပြည်နယ်အရေးကိုလည်းတင်ပြခြင်းပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပရိပက္ခတွေကြောင့်ရိုညာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တာအခုဆိုရင်တစ်နှစ်ရှိသွားခဲ့ပါပြီဘင်္ဂလားဒေ့ရှ်ထွက်ပြေးသွားတဲ့တိုင်းနဲ့ချီတဲ့ရိုညာတွေအခုချိန်ထိပြည်အန်ရဲ့ကင်းကင်းနဲ့ပြန်လာနိုင်မဲ့အခြေအနေမှမရှိသေးဘူးလို့ကုလသမဂ္ဂကပြောကြောင်းပြည်ရေးသတင်းနောက်မာဂရက်ဘာရှာသတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြမှာပါ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းဟာကမ္ဘာပေါ်ကအကြီးဆုံးဒုက္ခသည်စခန်းဖြစ်ပြီးတော့အဲမှာရှိတဲ့ရိုဟင်ဂျာတွေဟာညမနှိမ့်ဆက်တာတွေအစားအစာငတ်မောခေါင်းပါတာတွေရောဂါပြရတွေနဲ့မုတ်တုံမှုအဆမပြတ်ရွာသွန်းတဲ့ဒဏ်တွေကြောင့်အထိတ်တလန့်ဖြစ်နေကြပါတယ်။အာရမာဒီယန်ဟာလူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးကြံပေးဖြစ်ပါတယ
်။ This is something we cannot but call ethnic cleansing. However,following my visit in
လူမျိုးစုနဲ့ရှင်းလင်းဖယ်ရှားပါဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇာတိကကိုသွားပြီးဒုက္ခသည်တွေနဲ့ကျွန်တော်တို့တွေ့ပြီးတဲ့အချိန်မှာတော့ဒေမှုနဲ့ပတ်သက်လို့တရားရုံးတင်ခဲ့မယ်ဆိုရင်ဒါကလူမျိုးတုံးတပ်ဖြတ်မှုဖြစ်လာနိုင်တယ်လို့ကျွန်တော်အနေနဲ့ကောက်ချက်ချမှာဖြစ်ပါတယ
်မြန်မာစိုးရဘက်ကတော့ဒီဆွဆွဲချက်တွေကိုလက်မခံပဲပယ်ချခဲ့ပါတယ်ဥရောပကဆိုင်ရာမြန်မာသံမတ်ကြီးဦးဟောက်တို့စွန်းကတော့
We have said before and this is not ethnic cleansing this is not genocide
ကျွန်တော်တို့အရင်ကလည်းပြောခဲ့ပြီးပါပြီဒါကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတာမဟုတ်တယ်လို့လူမျိုးတုံးတပ်ဖြတ်မှုလည်းမဟုတ်ပါဘူ
းပြီးခဲ့တဲ့ August လကအာဆာအစွန်းရရိုဟင်ဂျာတန်ဖတ်ဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ရာကနေမြန်မာစစ်တပ်ကဒေသတွေမှာနေမြေရှင်းလင်းမှုတွေလုပ်ခဲ့ပြီးအဲဒီကနေရိုဟင်ဂျာတွေတိမ်းနဲ့ချီထွက်ပြေးခဲ့ကြတာဖြစ်ပါတယ်မြန်မာစိုးရဘက်ကတော့အခြေအနေတွေဟာတိုးတက်လာနေပြီးဒုက္ခသည်တွေကိုပြန်လက်ခံဖို့အစဉ်စဉ်ဖြစ်နေပြီလို့ဓမ္မကြီးဦးဟောက်တို့ဆန်းကပြောပါတယ
် Now the situation on the ground is now quiet and we have been able to restore peace
အခုဆိုရင်ဒေတာရင်းအခြေအနေတွေကငြိမ်သက်မှုရှိနေပြီးကျွန်တော်တို့အနေနဲ့ဒေတာရင်းမှာတည်ငြိမ်အေးချမ်းမှုရှိအောင်လုပ်နိုင်ခဲ့ပါတယ်
ဒါမဲ့ဒီပြဿနာရဲ့အခြေခံအကြောင်းရင်းကိုဖြေရှင်းနိုင်ခြင်းမရှိသေးဘူးလို့တချို့တွေကတော့စိုးရိမ်နေကြသေးဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂရဲ့အထူးကြံပေးအာရမာဒီယန်ကတော့အခုလိုပြောပါတယ
် The conditions for a safe and dignified return are not yet.
ဘေးရန်ရဲ့ကင်းရင်းနဲ့ကုန်စည်ကရှိရှိပြန်လည်နိုင်မှုအခြေအနေတွေမရှိသေးပါဘူး။ဒါကြောင့်ဒီချိန်ကနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မာဆူရကိုသူတို့ပြောထားတဲ့အတိုင်းလုပ်လာအောင်ပို့ပြီးတော့ဖိအားပေးသွားရမှာဖြစ်ပါတယ်။
မြန်မာစိုးရကောင်းဆောင်တော်ဆန်းစုကြည်ကိုလည်းရိုဟင်ဂျာပြည်သနာကိုတိထက်ပို့ပြီးထိထိရောက်ရောက်ကင်တွယ်ဖြေရှင်းနိုင်ခြင်းမရှိတဲ့အပေါ်မှာနိုင်ငံတကာအသိုင်းအဝိုင်းကဝေဖန်နေကြပါတယ်။ဒါမဲ့လည်းမြန်မာနိုင်ငံကတာဝန်ပြည်သူတွေကတော့အစိုးရရဲ့ကင်တွယ်ဖြေရှင်းပုံကိုကျေနပ်ကြတယ်လို့ Asia Society ဖွဲ့က Debra Eisenman ကပြောပါတယ်။ MediWorlds အပါအဝင်နိုင်ငံတကာလေးလာစောင့်ကြည့်သူတွေကတော့ဒီပြည်သနာကိုရေရှည်ဖြေရှင်းနိုင်ဖို့အတွက်တာဝန်ခံမှုရှိဖို့ကအရေးကြီးတယ်လို့ဆိုပါတယ
်။ We need to see a referral to the International Criminal Court by the UN Security Council.The crimes that were
committed by the Bureau of Human Rights and Human Rights Council ကနေနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းပေးတာကိုကျွန်တော်တို့အနေနဲ့မြင်ကြပါတယ်။ရခိုင်ပြည်မြောက်ပိုင်းမှာကျူးလွန်ခဲ့တဲ့ပြစ်မှုတွေဟာနိုင်ငံတကာဥပဒေအောက်မှာဖြစ်တာပါ။ဒါဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုပါ
။မြန်မာစိုးရဘက်ကတော့နိုင်ငံတကာကျွမ်းကျင်သူ2ဦးပါဝင်အဖွဲ့ဝင်4ဦးပါတဲ့ကော်မရှင်တစ်ရပ်ကိုမကြသေးခင်ကပဲဖွဲ့စည်းခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဒုက္ခသည်တွေပြန်လည်ခံရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားပေမဲ့အခုချိန်ကြီးတော့ဒုက္ခသည်တယောက်မှပြန်လာခြင်းမရှိသေးပဲအခုနှစ်ပထမ6လအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတဲ့သူဟာ11,000ကျော်ရှိတယ်လို့ဆိုပါတယ် မြန်မာဆိုရဘက်ကတော့နိုင်ငံသားဖြစ်ခွင့်အပါဝင်ပကြာသေးခင်ကကွယ်လွန်သွားခဲ့တဲ့ကုလအတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့ကြံပေးချက်တွေကိုအကောင့်ထဲပေါ်ဆောင်နိုင်ဖို့လှုပ်ဆောင်နေပြီးတော့အချိန်ယူရမှာတော့ဖြစ်တယ်လို့ပြောပါတယ်။ဒါမဲ့လည်းကြမ်းဖက်ဝါဒဆွဲကင်တိုက်ခိုက်မှုတွေဟာရခိုင်ပြည်နယ်အတွင်းမှာချင်းချောင်းမှုဖြစ်ဆက်ပြီးရှိနေတုံးပဲလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပကြာသေးခင်ကစင်ကိုနိုင်ငံကိုရောက်ရှိစဉ်မှာပြောကြားခဲ့ပါတယ်။ဒါပြင်ရိုညာအစိုးရအဖွဲ့တွေဟာနောက်ထပ်တိုက်ခိုက်မှုတွေလှုပ်လာနိုင်ပွဲရှိတယ်လို့လည်းမြန်မာအသံမကြီးကပြည်ဝင်ကိုပြောကြားခဲ့ပါတယ်ခင်ဗျာ
။ကိုရင်နဲ့တင်ပြသွားတာပါ။ဖီလိုအန်သမရဒူတာတီကသူနှုတ်ထွက်တော့မယ်လို့ဒီလအတွင်ပြောခဲ့ပေမဲ့နောက်ပိုင်းကျတော့သဘောထားပြောင်းသွားပြီးဖီလီပိုင်သတင်းမီဒီယာတွေနဲ့အထက်လွှတ်တော် website မှာတင်ထားတဲ့ထုတ်ပြန်ချက်တခုမှပြောထားပါတယ်။အကျဉ်းပြခြားစားမှုနဲ့လက်နက်ကင်ပုံကံမှုဆက်ရှိနေတဲ့အပေါ်သမရဒူတာတီကဒေါသပိုထွက်လာပြီးတရုတ်နဲ့မဟာမိတ်ဆက်ဆံရေးပေါ်မှာတန်တရာအဝင်သူတွေလည်းရှိလာတယ်လို့ Ralph Jennings ပြပို့ထားတဲ့သတင်းလွှာကိုကိုကျော်သိန်းအပြည့်စုံပြောပြမှာပ
ါသမရဒူတာတီတကယ်ပဲယာရုကနှုတ်ထွက်မယ်လို့မျှော်လင့်မှားကြပဲသူရဲ့တကယ်လို့ရတွေထဲပြောနေတာတွေကပိုပြင်းထန်တယ်လို့ဖိလစ်ပိုင်နိုင်ငံသားတွေကမြင်ပါတယ်နှုတ်ထွက်မယ်ဆိုတဲ့သူရဲ့စကားဟာဖိလစ်ပိုင်နိုင်ငံရဲ့ရေရှည်တည်တနာတွေကိုဖြည့်ရှင်းဖို့လုပ်ငန်းစဉ်တစ်ခုရှိထားတဲ့ကြားမှာပဲလို့ဖို့ကြတော့မလွယ်ဘူးဆိုတာပြနေတယ်လို့လေလာသူတွေကပြောပါတယ်။သူကအထူးသဖြင့်အချင်းပြက်ချဆွားမှုနဲ့မူရစီပြဿနာကိုပြအောင်ရှင်းခြင်းနဲ့တပုံတွေကိုလက်နဲ့ဖြုတ်သိမ်းပြီးအခြေခံဆောက်အုံဗိုလ်မျိုးတူတည်းရေးတရုတ်နဲ့လက်တွဲလုပ်ခြင်းနဲ့လို့လေလာသူတွေကဆိုပါတယ်။သူရဲ့သမရတတန်း3လကနေ6လအတွင်းမူရစီပြဿနာနဲ့ရာဇဝတ်မှုတွေကိုမရှင်းနိုင်ဘူးဆိုရင်နှုတ်ထွက်မယ်ဆိုတာလွန်ခဲ့တဲ့နှစ်နှစ်ကအခိုင်အမာပြောထားတယ်လို့ဖိလစ်ပိုင်ထက်လွတ်တော်မှလိုင်လာဒူလီမာရဲ့ဩဂုလ22ရက်နေ့စွဲနဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖိလစ်ပိုင်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဒါဗာအိုမြို့တော်ဝန်ဟောင်းအသက်83နှစ်အရွယ်ဒူတာဒီဟာပြီးခဲ့တဲ့ဇူလိုင်လကလည်းနှုတ်ထွက်ဖို့နဲ့ပတ်သက်ပြီးပြောခဲ့သေးပေမဲ့တီးခြားရွေးကောက်တင်မြှောက်ထားတဲ့ဒုသမ္မတကသူ့ကိုစက္ကန့်နာမဟုတ်ပဲဒူဒူးကရွေးချယ်သူပဲသူ့နေရာကိုစက္ကန့်သင့်တယ်လို့ဆိုပါတယ်။ဖိလစ်ပိုင်နိုင်ငံဒူလာဆောတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်အန်တိုနီယိုကွန်ထရက်စ်က
ဟီဆက်ဟီစ်ယူဇွယ်ဆဲလ်ဟီစ်သင်ကင်းအောက်လောက်မိုင်းအာနက်စ်အဆက်စ်ဒစ်အစ်နတ
်ဆူဝါသူလုံးနေကြပြောနေကြအတိုင်းပါပဲစိတ်တည်းရှိတယ်လို့ပြောပလိုက်တာပါပဲကျွန်တော်ရိုးရိုးသားသားသုံးသပ်ရရင်တော့ဒီကိစ္စအပေါ်သူအလေးနဲ့ရှိလာတာမဟုတ်ပါဘူ
းတရားမဝင်မှုရေးစီဝါရောင်းဝယ်မှုတွေရပ်သွားစေဖို့အတွက်အနောက်နိုင်ငံဆိုရတွေနဲ့ဆိုရမှုတဲ့အဖွဲ့တွေရဲ့အဆိုအရဥပဒေလက်လွတ်တပ်ဖြတ်နည်းကိုသုံးပြီးနှိမ်နင်းတာကြောင့်သမရဒူတာလေးကိုကဘာတဝံပူတိလာကြတာပါဒီနေနေမှုမှာလူပေါင်း13,000တဲ့မနဲ့အသက်ခံရတယ်လို့ဖိလစ်ပိုင်နိုင်ငံကက်သလစ်ဘုန်းတော်ကြီးများကွန်ဖရင့်ကပြောပါတယ်မူရစီပြဒနာကပြီးမတော်ပဲပူဆိုးလာပွဲတော်ရှိတယ်လို့မနီလာခြေဆိုင်ဘာဂွန်အယ်လျာဆန်မဂါဘာယာအဖွဲ့ရဲ့အတွင်မှုချုပ်ရီနာတိုရီယက်စ်ကပြောပါတယ်
It's not really something new except that in this case yes underscored his frustration
no problem လို့ပြောတာတကယ်တမ်းကျအစ်စ်မဟုတ်ပါဘူးဒီကိစ္စမှာထူးခြားတာကမူရင်းစေးပြဿနာကိုသူအပြတ်မရှင်းနိုင်တဲ့အပေါ်စိတ်ပြတ်တယ်ဆိုတာပေါ်လာတာပါပဲလူထောင်ပေါင်းများစွာကိုသူတို့တပ်ပစ်ပြီးတာတော့သူ့သမရတတ်တမ်းမကုန်ခင်မှာမူရင်းစေးပြဿနာကပိုဆိုးလာပွဲရှိပါတယ်
290ကြာလာပြီဖြစ်တဲ့ကွန်မြူနစ်ပုံကန်ထောက်ချောက်မှုအပေါ်မှာလည်းသမရဒူတာဒေးစိုးရင်ပူပန်နေတယ်လို့မနီလာမြို့တော်ဖိလစ်ပိုင်ဒီလီမန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပေါင်းပေါက်ကဟာမန်ခရက်ဖ်ကပြောပါတယ
် He doesn't see why the communists are still pursuing their agenda through an armed insurgency. The main point I think from his
perspective ကိုယ်ကနေတွေကသူတို့လိုချင်တာကိုရဖို့ဘာကြောင့်ဆက်ပြီးလက်နက်ကင်ပုံကန်နေလဲဆိုတာသူနားမလည်ပါဘူး။ဒီကကတော့သူ့အမြင်မှာကနိုင်ငံရေးလှုပ်ချင်တယ်ဆိုရင်နီးမှလက်မှလှုပ်ရွေးကောက်ပွဲဝင်ဆိုးရနဲ့တွဲလို့ဆိုတာမျိုးဖြစ်မယ်လို့ကျွန်တော်ထင်ပါတယ်
ဒီကိရလာတော်ကတော့နိုင်ငံတော်ပိုင်းမှာမွတ်စလင်တွေအတွက်ကိုပိုင်အုပ်ချုပ်ခွင့်ပိုရစေမယ့်ဥပဒေတရက်ကိုလွှတ်တော်ကပြဋ္ဌာန်းပေးခဲ့ပါတယ်။ဒေသရဲ့တည်ရန်စာဒအရင်းမြစ်အများပြားကိုခရီးယန်လူများစုတွေကထိန်းချုပ်ထားတယ်လို့ယူဆတဲ့မွတ်စလင်တွေကအဲ့ဒီဒေသမှာဆယ်စုနှစ်ပေါင်းများစွာလက်နက်ကင်ပုံကန်တာကနေလူပေါင်း13,000လောက်တည်ဆုံထားရတာပါ။တောင်တရုတ်ပင်လယ်တွင်ရေပြင်နဲ့နမိတ်ပိုင်ဆိုင်မှုဆိုင်ရာဆက်ပြီးအငင်းပွားနေတဲ့အကြောင်းပါပဲ။တရုတ်နဲ့ချစ်ချည်ရင်းနှီးမှုပိုကောင်းလာတာကိုအများလက်ခံဖို့အတွက်လဲသမရဒူတာဒီအနေနဲ့စူးစမ်းလှုပ်ဆောင်နေရဆဲပါအထူးသဖြင့်တော့ဖိလစ်ပိုင်စစ်တပ်တွင်မှာတရုတ်အပေါ်မယုံကြည်မှုကရှိနေပါတယ်သူလုံနေရမှန်သမျှကိုစန့်ကျင်ခံနေရတဲ့အပေါ်သူစိတ်ပြက်လက်ပြက်ဖြစ်လာနေတယ်လို့လေလာသူတွေကသုံးသပ်ကြပါတယ်ခင်ဗျာ
ဖိလစ်ပိုင်တရုတ်ကြားဆက်ဆံရေးအခြေအနေပေါ်ကိုကျော်သိန်းပြောပြသွားတာပါအခုတော့ကျမ်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ် AIDS ရောဂါကိုအမြင့်ဖြုတ်တိုက်ဖြတ်နိုင်ရေးအစိုးရတွေနဲ့လူမှုအတိုင်းဝန်ကြအခိုင်အမာအလေးနဲ့မလုပ်ဘူးဆိုရင် AIDS ဖြစ်ပွားမှုပြန်လဲနှိုးထလာနိုင်တယ်လို့ကျွမ်းကျင်သူတွေကသတိပေးနေပါတယ်။ ကုသပိုင်းမှာတိုးတက်မှုတွေရှိလာပေမဲ့ AIDS ဖြစ်ပွားစေတဲ့ဗိုင်းရပ်စ်ကဆက်လက်ပြန့်နှံ့နေပြီးစိုးရိမ်စရာအဖြစ်ဆက်ရှိနေဆဲဖြစ်ကြောင်းအထူးသဖြင့်တော့လက်လန်းမမီတဲ့လူမှုအတိုင်းဝိုင်းတွေအတွက်အစိုးရအင်အားဆုံးဖြစ်တယ်လို့ AIDS ရောဂါဆိုင်ရာကျွမ်းကျင်သူတွေကပြောနေတာပါ VOA သတင်းနောက်ကာရိုပီယာဆင်ပေးပို့တဲ့သတင်းကိုတော့မှတ်သိနေတိုက်တင်ပြပါမယ်
AIDS ရောဂါရဲ့တွင်ပြင်လက္ခဏာကလွန်ခဲ့တဲ့ဆယ်စုနှစ်သုံးခုတာကာလအတွင်းပြောင်းလဲလာခဲ့ပါတယ်ဘသူကကူးစက်ခံထားရတယ်လဲဘသူကယောဂါမရှိသူလဲဆိုတာကိုပြောဖို့မဖြစ်နိုင်တော့ပါဘူးအရင်ကတော့ AIDS ဖြစ်ပြီးဆိုတဲ့လူတစ်ယောက်ကသေမိန့်ကြသလိုဖြစ်ခဲ့ပေမဲ့အခုတော့ရေရှည်ကုသရေးနဲ့တာမန်လူတအူးလိုနေထိုင်အသက်ရှင်လို့ရနေပါပြီ။ virus ပိုကူးစက်ခံရနိုင်ခြေရှိသူတွေလည်း HIV မကူးစက်အောင် PrEP ဆိုတဲ့ကာကွယ်ဆေးတောက်လို့ရနေတာပါ။ဒါကအခုနောက်ဆုံး AIDS တိုက်ဖျက်ရေးဆေးပညာရဲ့တိုးတက်ဖြစ်ထွန်းမှုဖြစ်ပါတယ်။ Johns Hopkins တက္ကသိုလ်ကဒေါက်တာ Chris Beer ကအခုလိုပြောပါတယ်။
The most powerful new tool in prevention we've had in a generation of research.
စစ်စစ်သူတေသနာတွေလုပ်ခဲ့ပြီးဒါကအစွမ်းအထက်ဆုံးနောက်ဆုံးပေါ်ကြိုတင်ကာကွယ်ရေးနှီးပါနောက်ပေါင်းဆက်ကူတာနိုင်မလားဆိုတာကိုလည်းလေ့လာနေပါတယ် virus ကူးခံရသူတွေကိုကူတာမှုပေးပြီးကူးစက်ခံရနိုင်သူတွေကိုကာကွယ်ဆေးပေးမယ်ဆိုရင် HIV ကူးစက်ရောဂါကိုတကယ်ထိန်းချုပ်နိုင်မှာဖြစ်ပါတယ
်ပြီးခဲ့တဲ့နှစ်က AIDS ဖြစ်ပွားမှုကြောင့်လူပေါင်းတသန်းနီးပါးအသက်ဆုံးရှုံးခဲ့ရပြီး2030ပြည်နှစ်အရောက်မှာတော့ HIV virus ကူးစက်ခံရသူတန်း100လောက်ရှိလာလိမ့်မယ်လို့ကြန့်ကျင်သူတွေကခန့်မှန်းထားပါတယ်။အကြောင်းကတော့ AIDS ရောဂါကိုသူတေသနာနဲ့ကုသရေးအတွက်ရန်ပုံငွေလျှော့ချတာနောက် virus ကူးစက်ခံရနိုင်သူတွေထံကိုရောက်ရှိနိုင်ဖို့အခက်အခဲတွေကြောင့်ဖြစ်ပါတယ်။ဒါ့အပြင်အစိုးရရဲ့စိတ်ဝင်စားမှုကလည်းတိတ်မရှိတော့ပါဘူး။အမေရိကန်အစိုးရရဲ့ကမ္ဘာတစ်လွှတ် AIDS တိုက်ဖျက်ရေးဆောင်ရွက်မှုအစီအစဉ် US Global AIDS Coordinator ကတာဝန်ရှိသူဒေါက်တာ Deborah Bridge ကအခုလိုပြောပါတယ
် When we talk to ministers of finance they always say
ဘဏ္ဍာရေးဆိုင်ရာဝန်ကြီးတွေနဲ့ဆွေးနွေးပြောဆိုတိုင်း HIV ကြောင့်တည်ခဲ့သူမတွေ့ရတာကြောင့်ဒီကိစ္စပြီးသွားပြီလို့ထင်တဲ့အကြောင်းပဲပြောကြပါတယ
်တနည်းကိုကူးစက်ခံရသူအသစ်သုံးသန်းခွဲနီးပါးရှိနေတာကနေကျဆင်းလာတယ်ဆိုပေမဲ့လူနှစ်သန်းနီးပါးလောက်ကူးစက်ခံရဆဲဖြစ်ပါတယ်အမျိုးသားချင်းလိင်တူဆက်ဆံသူတွေမူရစေထိုးသွင်းသူတွေလိင်လုံသားတွေနဲ့ဖောက်တယ်တွေလိင်ပြောင်းလဲထားသူတွေအပါအဝင် HIV virus ကူးစက်ခံထားရသူ18သန်းလောက်ဟာလဲကုသပေးနိုင်ဖို့လက်လန်းမမီဖြစ်နေပါတယ်မာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနကဂျေးစတီဖင်မော်ရစန်ကအခုလိုပြောပါတယ
် Those key populations and young women account for over 50% of new infections
အသက်ကူးစက်ဖြစ်ပွားနေသူတွေရဲ့50ရာခိုင်နှုန်းကျော်ကအဲ့လူတွေနဲ့မြို့သူပြည်ငယ်တွေဖြစ်ပြီးသူတို့စီကိုရောက်နေဖို့လက်လက်မီဖို့ကတိတ်ပြီးတော့ခက်ပါတယ
်ပြီးခဲ့တဲ့ဇူလိုင်လကကျင်းပခဲ့တဲ့နိုင်ငံတကာ AIDS ရောဂါညှိလာခံကနေထွက်ပေါ်လာတဲ့အချက်အလက်တွေကိုဆန်းစစ်တဲ့ဆွေးနွေးပွဲအတွင်းမော်ရစန်ဒေါက်တာဘရစ်နဲ့ဒေါက်တာဘေယာတို့က AIDS တိုက်ဖျက်နိုင်ရေးအခက်အခဲတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတာပါ Johns Hopkins တက္ကသိုလ်ကဒေါက်တာခရစ်ဘေယာကအခုလိုဆက်ပြောပါတယ
် We are not done with AIDS and it is much too early to declare victory
AIDS ကိုအဆုံးမသတ်နိုင်သေးပါဘူးအောင်မြင်ပြီလို့ပြောဆိုဖို့တိတ်ကိုစောလုံးပါသေးတယ်ကပ်ရောဂါပြန်ပြီးခေါင်းထောင်လာနိုင်တဲ့အန္တရာယ်ကတကယ်ရှိနေပါတယ်
လူတွေကိုပို့ပြီးတော့ကုသပေးနိုင်ဖို့အတွက် AIDS ရောဂါနဲ့ဆက်နွယ်ပြီးရှေ့ရွမှုတွေကိုရောပါတက်တာစီရင်နည်းလမ်းတွေဖော်ထုတ်နိုင်ဖို့နိုင်ငံတကာအစည်းအဝေးတစ်ရက်ကိုအမေရိကန်အမျိုးသားကျန်းမာရေးဆိုင်ရာ Institute ကကြေညာထားပါတယ်။အမေရိကန်ပြည်ထောင်စုအတွင်းမှာတော့ AIDS ကူးစက်ဖြစ်ပွားနေပြီးမကုသရသေးသူအများစုကဆင်းရဲချွတ်တဲ့သူတွေလူမဲတွေနဲ့စပိန်စကားပြောလူမှုအသံဝိုင်းတွေကြားမှာဖြစ်တယ်လို့ကျမရေဝန်ကြီးဌာနကပြောဆိုထားပြီးဒီကွာဟချက်ကိုဖြေရှင်းနိုင်ဖို့ကအမေရိကန်ပြည်ထောင်စုတွင် AIDS ရောဂါဖြစ်ပွားမှုကိုအဆုံးသတ်နိုင်ရေးအတွက်အရေးကြီးတယ်လို့လည်းပြောဆိုထားပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ကင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြေကန်အတန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ဖိုင်းမီတာ24 40 51ဖိုင်းလက်မီတာ190တို့ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်အင်္ဂလိပ်သင်ခန်းစာနဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်မှာဖြစ်တဲ့အပြင်အမျိုးသမီးကန္တထုတ်လွှင့်တဲ့ကမ္ဘာတော့
ကျမတို့ဒီတွင်းလာတဲ့ခါကျမှကျမတို့လက်မမီနိုင်အောင်သူ့ရဲ့စေတနာတွေသူ့ရဲ့လှုပ်ဆောင်ချက်တွေကသူ့အနာကပ်ပြီးတော့မနေဘူးမလုပ်ဘူးဆိုလို့ရှိရင်စဉ်းစားစရာလက်ခံစမ်းနိုင်ရတယ်တော်တော်လေးနေမယ်လို့ထင်ပါတယ
်ကွယ်လွန်သွားပြီဖြစ်တဲ့ကုလအတွင်းရေးမှုချုပ်ဟောင်းကိုဖီအာနန်နဲ့တွေ့ကြုံခဲ့ဘူးသူရဲ့ပြောပြချက်တွေကိုနောက်ပိုင်းအမျိုးသမီးကဏ္ဍမှာနှာစင်ရပါမယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအာပေါ်မပြတ်တင်ပြချင်ပါတယ်မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်နဲ့သတင်းလောကလွတ်လပ်ခွင့်ရှိမရှိစမ်းသပ်ခြင်းဆိုတဲ့ခေါင်းစဉ်နဲ့မြန်မာ Times မှာ Nobel တီဟန်ရေးတဲ့ဆောင်မကိုအကျဉ်းယုံတင်ပြချင်ပါတယ်နိုင်ငံတော်လှည့်ဝတ်ချက်အဥပဒေချိုးဖောက်မှုနဲ့တရားစွဲခံနိုင်ရတဲ့ Writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုကိုရုံးငိမ့်ပေါင်း36ကြိမ်နဲ့8လကျော်ကြာစစ်ဆေးလာခဲ့တာဖြစ်တယ်လို့ဆောင်မအစမှာရေးပါတယ်အစိုးရဘက်ကလူပြတက်တဲ့23ဦးနဲ့အမှုကိုတက်တဲ့ထူဖို့စ조사ခဲ့ပါတယ်။ကိုဝါလုံးတို့ရဲ့အရှိန်ဦးခမောင်စောကတော့တရားလူပြတက်တဲ့ရဲ့ထွက်ဆိုတင်ပြချက်တွေဟာသတင်းတော်တို့ဦးဥပဒေကိုချိုးဖောက်ခဲ့တယ်ဆိုတာကိုတက်တဲ့ပြနိုင်ခြင်းမရှိဘူးလို့ဆိုပါတယ်။လူပြတက်တဲ့တူဦးဖြစ်တဲ့ဒူရဲမှုမိုးရံနိုင်ငံကတော့ရိုက်တာသတင်းတော်တွေဟာထောင်ချောက်ဆင်ခံရတာဖြစ်တယ်လို့တရားရုံးမှာထွက်ဆိုထားကြောင်းကိုဝါလုံးတို့ရဲ့ရှေ့နေကပြောပါတယ်။ဒီအမှုဟာတရားစီရင်ရေးစနစ်နဲ့သတင်းလွတ်လပ်ခွင့်ဘယ်လောက်ရှိသလဲဆိုတာတိုင်းတာတဲ့ပွဲဖြစ်တယ်လို့သုံးသက်သူတွေကဆိုပါတယ် RSF သတင်းတော်အဖွဲ့ဒါရိုက်တာအယ်ဝမ်ကတော့ကိုအလုံးတို့ကိုထောင်ချလိုက်မယ်ဆိုရင်ဒေါင်ဆန်းစုကြည်ကဒီမိုကရေစီတန်ဖိုးတွေကိုမလေးစားဘူးဆိုတာပြသလိုက်တယ်လို့ဖြစ်လိမ့်မယ်လို့ဆောင်းပါးမှာရေးသားထားပါတယ်ထပ်ပြီးတင်ပြချင်တာကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်အရေးတစ်နှစ်ပြည့်လာချိန်မှာဒီပြဿနာသက်ဆိုးမရှိရအောင်သက်ဆိုင်ရာအဖွဲ့တွေအားလုံးစုပေါင်းဆွေးနွေးပြီးကြာကာလဖြည့်ရှင်းမဲ့အစီအစဉ်တွေချမှတ်ဖို့လိုနေပြီလို့ ICRC နိုင်ငံတကာချက်ချင်ဒီအဖွဲ့ကြီးကတိုက်တွန်းလိုက်ကြောင်းဘင်္ဂလားဒေ့ရှ်ထုတ် BD News 24သတင်းမှာဆောင်းပါရှင်နူးအစ္စလမ်ဟာစစ်ကရေးပါတယ်။တွေ့ပြသားတဲ့ရိုဟင်ဂျာ9သိန်းလောက်မှာ ICRC ကကော့စက်ဘဇာစခန်းကဒုက္ခသည်တသိန်းနီးပါးကိုထောက်ပံ့ခဲ့ပြီးအဲ့ဒီတွေက4000ကျော်ကိုလစဉ်အစားအသောက်တွေထောက်ပံ့နေတယ်လို့ဆိုပါတယ်ဒုက္ခသည်တွေတစ်နှစ်ကြာလာချိန်မှာလူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်နေစေဖြစ်ပြီးရခိုင်ပြည်နယ်ထဲမှာရှိတဲ့ဒုက္ခသည်တွေဟာလည်းလူသားချင်းစာနာမှုအရာပေးတဲ့အကူအညီတွေပေါ်မှာသာမှီခိုနေရတယ်လို့ ICRC အကြီးအကဲကပြောပါတယ်။နှစ်ဖက်လူမှုအတိုင်းဝိုင်းကြားကျယ်ပြန့်ပြည့်စုံတဲ့ရင်းများစည်ရီလုပ်ဖို့လိုအပ်နေသေးတဲ့အတွက်မြန်မာအစိုးရကနိုင်ငံရေးစည်းဝါးရေးဖွံ့ဖြိုးမှုအစီအစဉ်တွေအကောင့်ထည့်ဖော်ဖို့လိုသလိုထွက်ခွာသွားတဲ့ဒုက္ခသည်တွေလုံခြုံစိတ်ချစွာပြန်လာနိုင်ရေးအတွက်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လိုသေးတယ်လို့ ICRC ကထောက်ပြကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ခင်ဗျာ
။ဆရာရှင်များရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအစိုးရအုပ်စုရဲ့တိုက်ခိုက်မှုကြောင့်နောက်ဆက်တွဲလုံခြုံရေးနဲ့လူခွင့်ရေးပြဿနာတွေပေါ်ခဲ့တာဒီတစ်ပတ်ထဲမှာတင်ပြပါပြီ။ရခိုင်ပြည်နယ်လုံခြုံရေးနဲ့စီမံရေးမြမဆွေရရဲ့ကျိုးပန်းမှုတွေဟာတနည်းအတွင်ဘလောက်ထိကြီးပောက်ခဲ့ပါပြီလဲ။စိတ်ခေါ်အကဲဆန်းချက်တွေနဲ့ရှေ့မှာကြော်လွားရမယ့်အခက်အခဲတွေဘာတွေကြံနေသေးလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပြည်တွင်းပြည်ပဖီးယားတွေကြားကရခိုင်ပြည်နယ်အရေးမြမဆွေရကဖြည့်ရှင်းဖို့ကျိုးပန်းမှုတွေမှာအားနည်းချက်အားသာချက်တွေအပေါ်တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ် 1-332-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ
burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နင်းနင်းညာဓာတ်ရိုက်နေလိုက်စီစဉ်ကကြိုဆိုပါရစေ။
ဒီကနေ့စနေည view ရဲ့တရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒလလတန်ကပို့ချမှာဖြစ်ပါတယ
်ဒီကနေ့တင်ပြမယ့် idiom အသုံးကတော့
bare-faced liar
ဖြစ်ပါတယ်စာလုံးပေါင်းက B A R E F A C E D barefaced ကမျက်နှာပြောင် L I E R liar ကလိမ်ညာတဲ့သူလို့ဓာတ်ရိုက်အဓိပ္ပာယ်ရပါတယ်။ idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာလည်းရှိတဲ့အတိုင်းပါပဲ။မျက်နှာပြောင်တိုက်လိမ်တဲ့လူတူတူပြောရရင်တော့ပြောင်လိမ်တဲ့လူပေါ့။ဒီလိုလိမ်ညာသူဟာလိမ်ရမှာကိုမရှိတဲ့လူလူလွယ်နဲ့လိမ်တဲ့လူလိမ်ဖို့လည်းနှခါမစင်းစားတဲ့လူမျိုးကိုဆိုလိုတာဖြစ်ပါလေဒီအတော့ပြတ်တဲ့လူ George Crow ပြီးတဲ့ဥပမာကိုနားဆင်ကြကြရအောင
် That bare-faced liar stole my watch and said he'd found it
အဲ့ဒီပြောင်နေတဲ့လူကကျွန်တော်နာယီကိုခိုးခဲ့ပြီမဲ့သူရှာတွေ့ခဲ့တာလို့ပြောခဲ့တယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
That bare-faced liar stole my watch and said he'd found it.
Luduuga, Byeonglinne soe yin belu pyo mle?
Bare-faced liar.
Lu pyo lu ya ba de. Era ga do dikri mne tin pya ga de idiom a thong me phit ba de.
Guruga sale na sin ya ma ga amyo thami kanda phit ba de khmyar.ပြန်သမကအတွင်းမှုကြောင့်မစ္စတာကိုဘီဟာနန်ဟာဩဂုလ17ရက်ကအသက်80အရွယ်မှာကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။သူ့ကွယ်လွန်မှုဟာကမ္ဘာအတွက်ရောမြန်မာနိုင်ငံအတွက်ပါဆုံးရှုံးမှုကြီးအဖြစ်ရှုမြင်နေရပါတယ်။သူဥဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ထဲမှာပါဝင်သူတဦးဖြစ်တဲ့ရခိုင်တိုင်းသူဒေါ်စောခင်တင့်ကိုမစ္စတာကိုဘီဟာနန်နဲ့ပတ်သက်ပြီးအမတ်တရအဖိုးတန်တဲ့အတွေ့အကြုံတွေကြောင့်ဆက်သွယ်မေးမြန်းထားတာကိုဒီသတင်းမှတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလသန်းတင်ပြထားပါတယ
် Now I've had a very good discussion with the camps on the situation in Rakhine and I focused mainly on the reportof the Rakhine Commission, which I had the privilege of chairing. There were 9 of us, 6 from Myanmar, and 3 internationals.
ခန်ဂျီနဲ့ချင်းနေနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှကျွန်တော်ဆွေးနွေးတင်ပြခဲ့တာအားရပါတယ်။ကျွန်တော်ဥက္ကဋ္ဌအဖြစ်ဆောင်ရွက်ခွင့်ရခဲ့တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာကိုအဓိကထားဆွေးနွေးခဲ့တာဖြစ်ပါတယ်။ကော်မရှင်မှာအဖွဲ့ဝင်9ဦးပါဝင်ပါတယ်။6ဦးကမြန်မာ၊3ဦးကနိုင်ငံတကာကပါ။ဒီစီရင်ခံစာဟာပြင်းထန်တယ်လို့ဆိုရပေမဲ့ကျွန်တော်တို့ဒီစီရင်ခံစာကိုအဖွဲ့ဝင်တွေကြားသဘောတူညီမှုရယူပြီးတင်းမာမှုစိတ်မရှိဘဲပြုစုနိုင်ခဲ့ပါတယ်
။ဒါကတော့နိုဘယ်ကြီးကျန်ရေးဆုရှင်နဲ့ဖြစ်ခုနကတမကတွေးမှုချုပ်ဟောင်းလေးဖြစ်တဲ့အပြင်မြန်မာနိုင်ငံတွင်ရခိုင်ကျန်ပီးကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတက်80အရွယ်ဖြစ်တဲ့ဩဂုလ18ရက်နေ့မှာကွယ်လွန်ခဲ့တဲ့မစ္စတာကိုဖီအာနန်ကသူမကွယ်လွန်မီရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာနဲ့ပတ်သက်လို့2019အောက်တိုဘာလကကုလသမဂ္ဂလူမျိုးရေးကောင်စီမှတကပိတ်ဆွေးနွေးခဲ့ပြီးအခုလိုသတင်းတောက်တွေကိုပြောခဲ့တာပါ။သူပြောခဲ့သလိုသူဥဆောင်ခဲ့တဲ့အကြံပေးကော်မရှင်အဖွဲ့မှာမြန်မာ6ဦးနဲ့နိုင်ငံတကာက3ဦးတို့ပါဝင်ရမှာအဲ့ဒီမြန်မာ6ဦးနဲ့2ဦးကတော့ရခိုင်တိုင်းရင်းသူဒေါ်စော့ခင်တင်မင်းဖြစ်ပါလေ။အကြံပေးကော်မရှင်မှာဥက္ကဋ္ဌဖြစ်သူမစ္စတာကိုဖီအာနန်အပေါ်သူဘယ်လိုရှုမြင်သလဲအစီရင်ခံစာပြုစုရမှာဘယ်လိုအဖို့တန်တဲ့အတွေ့အကြုံတွေရခဲ့ပါသလဲဆိုတာကိုဒေါ်စော့ခင်တင်ကိုမေးကြည့်ခဲ့ပါတယ
်ဒီမှာအနေနဲ့ပေါ့နော်ဒါဟိုရခိုင်တိုင်းရင်းသားတို့အနေနဲ့ကိုယ့်ရဲ့ရခိုင်ရေးမှာပေါ့နော်ဒီကော်ဖီအာနန်တွေးပြီးတော့အလုပ်လုပ်တဲ့အခါမှာဒါသူ့ရဲ့လူမျိုးတိုင်းအပေါ်မှာခြားတဲ့ဒေသနာတွေလိုရက်တရားတကယ်ကိုတံပိုးထားဂုဏ်ယူစရာလေးတွေတွေးကြပါလေ။သူတက်အတူလောက်ကရတဲ့အခါမှာတ ကယ်ကိုတန်ဖိုးမဖြတ်နိုင်တဲ့အသိပညာတွေအတွေ့အခေါ်တွေစေတနာတက်နဲ့ကိုကျိုးမဖက်ပေးအလုပ်တွေကိုဘယ်လိုလုပ်ကြရမလဲလူတွေပေါ်မှာဘယ်လိုသိခံရမလဲကိုယ့်ရဲ့စိတ်ကိုအေးချမ်းသာလေးနဲ့လောကအကျိုးကြည့်အောင်ဘယ်လိုတုံ့ပြန်နိုင်ရမလဲဆိုတဲ့ဟာတွေကိုသူကဒီလိုလုပ်ပါဒီလိုပြောပါလို့မပြောသေးတိုင်အောင်သူ့ရဲ့လုပ်တာတွေပြောတာတွေစဉ်းစားတာတွေတွေးခေါ်တာတွေဒါတွေကကျွန်မတည်းသင်စရာပြောက်လို့ဖြစ်ဖြစ်ပါလေဒါကြောင့်မို့လို့ဘောတဘာတို့ကိုလွန်သွားပြီးဖြစ်ပင်လေသူ့ရဲ့လှုပ်ဆောင်ခဲ့တဲ့အတိုင်းကျွန်မဟာဒီခိုင်မျိုးပေါ်မှာရောကျွန်မရဲ့မြန်မာနိုင်ငံပေါ်မှာရောကမ္ဘာကြီးလူသားပေါ်မှာရောကျွန်မတတ်နိုင်တယ်လို့သွန်ဆောင်သွားပါမယ်ဆိုတဲ့စိတ်တည်မှုတန်ဖိုးချင်ရှာမိပါရှင
်စကူဖင်အန်နန်ဦးဆောင်နေရခိုင်အကြံပေးကောမရှိရပါတော့2016စက်တင်ဘာလစပြီးတော့နောက်ပြီးတော့ပြီးခဲ့တဲ့နှစ်ကနောက်ဆုံးအစီအကံစာထုတ်ပြန်ပြီးတော့ကြံပေးချက်88ချက်ပေါ့နော်ကြံပေးခဲ့တယ်သူရဲ့ဒီကော်မရှင်ရဲ့ဥဆောင်ချက်ကလည်းရခိုင်ပြည်နယ်အင်ချန်ကြီးရခိုင်ပြည်နယ်ပြန်လဲဖွံ့ဖြိုးရေးအတွက်ပေါ့နော်အကုန်လုံးကိုအကြံပေးဖို့ဆိုတဲ့ခါကျအခုလို့သူနဲ့ဒီနှစ်ကြာဆောင်ရွက်ခဲ့တဲ့ကံမှာသူလှုပ်ဆောင်ခြင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ရခိုင်ပြည်နယ်ဒီပြဿနာဖြေရှင်းရေးအတွက်သူများလည်းတည်တင်နေအမှတ်တရလည်းဖြစ်တင်နေဆိုရက်ဖြစ်ရခင်းများရှိရင်ကျမတို့နဲ့ပြန်ပြီးတော့မျှဝေပါလား
သူနဲ့လှုပ်ဆောင်တဲ့အခါမှာရခိုင်ပြည်နယ်အတွက်တကယ်အကျိုးရှိမဲ့အကြောင်းအရာတွေလုပ်ခဲ့တာတော့အများကြီးပါပဲ
ဟုတ်ကဲ့
အဲဒါပေမဲ့တခုရှိတာပေါ့နော်သူ့အနေနဲ့ပေါ့နော်ဒီတကဘာလုံးကိုလွှမ်းရှုံနိုင်လောက်အောင်ပြည့်တဲ့အတွေ့အခေါ်မျိုးအဲ့ဒီအလုပ်ကံမျိုးနဲ့ကျမတို့ပြန်လာတဲ့ခါကျမှကျမတို့လက်မမီနိုင်အောင်သူ့ရဲ့စေတနာတွေသူ့ရဲ့လှုပ်ဆောင်ချက်တွေကသူ့အနေအနာကပ်ပြီးတော့မနေဘူးမလုပ်ဘူးဆိုလို့ရှိရင်စဉ်းစားစရာလက်ခံစမ်းနိုင်စရာတော်တော်လေးနေနေလို့ဖြစ်ပါတယ်တကယ်သူ့ကကတွေးပြီးတော့လုပ်တဲ့ခါကျတော့မှသူ့ရဲ့ဒီစေတနာတွေဟာဒီကဘာချက်အညာပေါ့နော်သူတိထားတဲ့အတွေ့အကြုံတွေပေါ်မှာသူ့လောက်ကင်ပုံတွေဒါဟာတော်လေးကိုပြောင်ရောက်တယ်အဲ့လိုမျိုးအတိုင်းကျမတို့တွေ့ရတယ်ဒီတည်းကတခုလေးပေါ့နော်ကျမဟိုပြောမယ်ဆိုရင်ကျမတို့ဒီမောင်နှမကိုဆင်းပြီးတော့ဒီဒီပြဿနာဖြစ်တဲ့ရော်တွေမိရှုထားတဲ့ပါညာဆိုတဲ့အခါကျမတို့ကဒီတကယ်ဆင်းပြီးတော့တကယ်ပြည်သူလူထုတွေတော့တွေးတာပေါ့နော်အဲ့ဒီတွေးတဲ့အခါမှာအဲ့ဒီနေရာမှာရော်ကန်လူတွေနဲ့ရောဒီအာနာပိုင်အခွင့်အစည်းတွေရောနော်ဒီလိုတွေးတဲ့အခါကျတော့ကဘာကြီးကအပြင်ဘက်ကပြောနေတာကတမျိုးပေါ့နော်တကယ်မြည်ပြင်းအထက်မှာဖြစ်နေရတာကတမျိုးပေါ့အမှန်မှကော်ချတာပေါ့နော်ဒီလိုအဖြစ်ပြက်တဲ့မှာတင်းနေတဲ့ခါကျမှဒီဒေတာမှရှိတဲ့တော့ဒေတာခဏရောဒီခိုင်နေရောဒီတုံ့ပြန်မှုအပေါ်မှာသူစိတ်စောပြီးတော့ဒီတစ်ခုခုကိုတုံ့ပြန်မှုမှားပေါ်လို့ရှိရင်ကိုယ်အနေနဲ့ပို့ပြီးတော့အကျိုးရုပ်သွားမယ်အကြောင်းအရာလေးတွေကဘလို့ဖြစ်သွားမယ်ဆိုတာကိုသူကဒီဒေတာခဏကိုသူပြောပြတဲ့ခါမှာတော့ကျွန်မတော်တော်လေးစိတ်ဝင်စားတယ်ဒါပေမဲ့အဲ့ဒီသူပြောတာကိုကျမတို့ဒေတာခဏရောလုံးလုံးရဲ့ဖွေးတွေရောဒီပုံမှာနားမလေဘူးအဲ့ဒီနားမလေတာကိုကျမကနားလေအောင်ကျမပြန်ပြီးတော့ပြေရှားပြန်ရှင်းပြခဲ့ရတယ်အဲ့ဒါမျိုးတွေပေါ့နော်ဆိုရခါကျတော့ဒီအချက်ဖတ်မှုကိုအချက်ဖတ်မှုလိုပဲကွာပြန်ပြန်လဲလို့ရှိရင်ပုတ်ဖက်မှာကဘာကြီးမှာဘလိုနေရာတွေမှာဘလိုဖြစ်တော်ပြီးတော့ပုတ်ဖက်ကိုကြီးတက်ပြန်မှုကဘလိုတက်ရောက်တော်လဲဆိုရင်ဟာတွေကိုပြန်စဉ်းစားတတ်အောင်သူပြောရတာရှိပါတယ
်
ဒါရကျမတက်တော်တော်လေးကိုဟိုပေါ့နော်ဒါအန်မူလာစီယာသင်္ကန်းစာယူစီယာသိစီယာဖြစ်ဖြစ်တဲ့တကြောင်ပေါ့ဒီလိုအတွေ့အခေါ်မျိုးတွေကိုပြောနိုင်လေပေါ့နော်ကိုယ့်ရဟန်းဒီလူပြည်သားပေါ်မှာတကယ်ကိုစေတနာရှိလို့သူပြောပြတဲ့စကားဒါပေမဲ့ဒီဟာကိုယ့်ရခိုင်ပြည်သားခံရနားလေပေါ့အရန်ခက်ကြီးတယ်အဲ့အမျိုးတွေကိုကျမတို့အများကြီးသိရတယ်ဆိုတော့ဒီညမှာကျမတို့ဟာသူတို့ရဲ့နိုင်ငံတကာနဲ့တက်တက်ပြီးတော့လုံလာတဲ့အတွေ့အခေါ်တွေအယူဆတွေကိုဒီကိုယ်တိုင်ပြည်လေကိုကြုံလေလို့ဒီဟာတွေကိုအကြီးတန်းဆက်တော့လို့ရှိရင်ဒါပို့ပြီးတော့ရခိုင်တဲ့မျက်နှာတော့မြင်ဆိုတဲ့ဟာတွေကိုအများကြီးပြောခဲ့ပါတယ်။ဒါမျိုးတွေကိုကျမတို့ကြုံရတဲ့အတွက်ကြောင့်မို့ဟိုသူနဲ့လုပ်တဲ့ခါမှာတော့တော်တော်လေးကျမတက်ဒီဆိုက်ဆိုက်ချင်တဲ့အတွေ့အခေါ်တွေတော်တော်များများကိုသိခင်နိုင်ပါတယ်။အထူးသဖြင့်ပေါ့နော်ကျမတို့ဒီ final result ကိုရေးတော့မယ်ဆိုတဲ့ခါမှာအထူးသဖြင့်ကျမနဲ့ပေါ့နော်ဒီနောက်ဆုံးဒီဖိုင်နယ်မှာတွေ့ရတဲ့အခါကျတော့ဒီမှာဒီ1982ဥပဒေပေါ့နော်ဒီ1982ဥပဒေကိုဘယ်လိုမှဒါပြုပြင်လို့မရနိုင်ဘူးဒါကိုပြုပြင်လို့တော့မဖြစ်ဘူးဒါကိုချေလို့ရေးလို့မဖြစ်ဘူးဆိုတော့ဒီမှာ ရင်စောတကတက်ခဲ့တယ်အဲကြတော့ကျန်တဲ့ဟိုအပွေးတွေကတော့ဘောနော်သူတို့ကလည်းနားထောင်နေကြတာပေါ့နော်အဲဒီလိုဒီမောက်ကိုပြရတယ်ပြောရင်အဲ့ဒါဆိုလို့ရှိရင်နဲ့ဒါကိုတဲ့အစအဆုံးငါ့ကိုတေချာနားလေအောင်ငါ့ကိုပြန်ပြောတဲ့ဆိုတော့အဲ့ဒီ chance ကိုပေးပါလေကျမဟုတ
်
ပေးကြတဲ့တော့မဒီ chance ကိုကျမကလည်းပေါ့နော်ပိတ်ပြီးတော့ English ကတူရမဖြစ်တဲ့အခါကျတော့နားမလည်မှာဆိုတော့ပေါ့နော်အဆုံးကျမလည်းတေချာပြောချင်တယ်အဲ့ဒါနဲ့အဝိညာဟိုကျမတော့ကျမတို့ interpret လုပ်ပြီးကျမတိချတာကိုရှင်းတယ
်။
ဒီဟာတော့ကျမဘယ်လိုမှလက်မခံနိုင်ဘူးเนาะ။ဆိုတော့ကျမအဲ့ဒါကိုအဆအဆုံးအသေးစားပြုရှင်းပြ။ဟုတ်ကဲ
့။เ
นาะရှင်းပြတဲ့အခါကျတော့သူကအဲ့ဒါကိုလက်ခံတယ်။လက်ခံတဲ့အချိန်မှာကျန်တဲ့လူတွေကလည်းအဲ့ဒါဆိုလို့ရှိရင်အကုန်လုံးဆုံးဖြတ်မယ်။ဒီသူဥပဒေကိုဘူးလို့လို့စချက်ကိုမလိုဘူးဒီအတိုင်းပဲသွားမယ်။ပြီးတော့မှတကယ်လို့နောက်ပြုပြင်ပြရရှိရင်တော့ပြုပြင်ရင်ဒီဟာဒီဟာတွေကိုစဉ်းစားပေးပါလို့ဆက်တင်မယ်။အဲ့ဒီလိုမျိုးဖြစ်တယ်ဆိုလိုတာကကျမရဲ့ခံယူချက်အစစ်မှန်ကိုသူလက်ခံပြီးတော့ကျမကိုဖြေရှင်းပြီးပြေးခဲ့တယ်ကျမပြောတာကိုသူလက်ခံသိတယ်ဆိုလို့ရှိရင်လက်ခံခဲ့တယ
်ဟု
တ်ကဲ့အဲ့ဒါမျိုးတွေကကျမဟိုသူတော်တော်လေးစားပါတယ်ကိုစိတ်နဲ့ကိုဟိုဆုံးမြတ်နေတာအခုလုံးကပြောနေတယ်ဒါပြည့်ပြရမယ်ပြည့်ပြရမယ်ဆိုမဟုတ်ဘူးဒါဘယ်လိုမှပြည့်ပြလို့မရဘူးဒီအချိန်မှာဒီအတိုင်းပဲဆက်ပြီးတော့အရင်ဆုံးလုပ်ကိုလုပ်ရမယ်ဆိုရင်ဒီဟာတွေပေါ့နော်ဆိုတော့ဒါတွေပုံမှန်လေးကျမတော်လေးလေးစားပါလေဆိုလိုတာကဘောနော်အဖေကပါတဲ့တရားအရင်နဲ့ဒါကိုဟိုမကြိုက်ဘူး object book တွေဆိုလို့ရှိရင်ဒါကိုလုတ်ခွင့်ပြေးပါဟုတ်ကဲ
့အ
ဲ့ဒါမျိုးတွေပါဘောနော်ဒီမှာတို့ဒါလေးတော့ကျွန်တော်ကျွန်မဖတ်မှရရအောင်ပေါ့နော်ဟုတ်ကဲ့
လလလာတန်ရဲ့အမျိုးသမီးကန္တာကိုနားဆင်ခဲ့ရတာပါအခုတခါတော့သိပ္ပံနဲ့နိပညာကဏ္ဍပဲဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ဒေါက်ကင်မျိုးသက်ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
နာဆာအမေရိကန်အာကာသစူးစမ်းရေးအဖွဲ့က2018ဩဂုတ်လ12ရက်နေ့မှာလွှတ်တင်လိုက်တဲ့အာကာသစူးစမ်းရေးယာဉ်ကိုအပူချိန်သိပ်ကျင်းတဲ့နေနာအရောက်သွားပြီးအနိကလေ့လာနိုင်ဖို့အတွက်ဘလို့ကြံစည်ထားပါသလဲနာဆာသိပ္ပံပညာရှင်ဒေါက်တာပရိဒာတင်ကပြောပြပေးပါပ
ါကဘာရဲ့နေရာအစပေါင်း3သိန်းကျော်လေးတယ်ပြီးတော့ကဘာချင်းတဲ့အစ100မကကြီးပါတယ်နောက်ကဘာကနေမိုင်63တန်းဝေးတယ်အဲ့တော့အလင်းအလျင်နဲ့တနားယုံ 3,600 လောက်မြန်တဲ့တစ်စက္ကန့်ပေါ့နော်အဲ့လောက်မြန်တဲ့အလင်းအလျင်နဲ့တွိုင်းရင်နေကို10မိနစ်အတွင်းရောက်သွားမှာပါဒါပေမဲ့ပါကာဆိုလာပရုတ်ပါကာနေတုတေသနာလုပ်တဲ့ဂျူရူကတော့နိုဝင်ဘာလလောက်မှာနေမျက်နှာပြင်နာကိုပထမအချိန်စပြီးတော့ပတ်မှာဖြစ်ပါတယ်နောက်2လ3လနေတော့ဆိုလို့ရှိရင်စရောက်သွားပါပြီ
ဒီလောက်ဝေးကွာတဲ့နေရာကိုပါကာဂျူရူကဘယ်လိုပုံစံနဲ့တွားဖို့စီစဉ်ထားလဲဆိုတာကြည့်ရအောင်ပါ
သူကဘလို့သွားရလဲဆိုတော့တောက်ကြကြူရဲ့ဆွဲအားနဲ့အချိန်ကိုယူပြီးနေဝ24ချိန်ပတ်မှာဖြစ်ပါတယ်ဒီပတ်လန်းကြောင်းကြောင့်နေမျက်နှာပြင်နဲ့အနီးဆုံးကနေမျက်နှာပြင်နဲ့မိုင်း3တန်းခွဲလောက်ရောက်အောင်ကိုအနီးကအောင်သွားနိုင်ဖို့အတွက်ကိုဒီတောက်ကြကြူပတ်ရင်ပတ်ရင်နဲ့တဖြည်းဖြည်းအနီးဆုံးရောက်အောင်သွားရတာဖြစ်ပါတယ်အဲ့တော့နေနဲ့အနီးဆုံးရောက်တဲ့အခါမှာတနအီကိုမိုင်း4သိန်းလောက်နဲ့ပြန်มาဖြစ်ပါတယ်အဲ့လောက်ထိမြန်ပြန်နိုင်ဖို့အတွက်ကသူ့မှာအင်ဂျင်ရလို့မရှိပါဘူး။ဒါပေမဲ့ဒီပတ်လန်းချောင်းရဲ့အချိန်ကိုယူပြီးတော့နေဆွဲအားနဲ့တောက်ကြကြူကပတ်လန်းနဲ့တွဲပြီးပတ်ရတဲ့ပုံစံမျိုးနဲ့ပတ်ရတာဖြစ်ပါတယ်။အဲဒါကြောင့်သူက2018ခုနှစ်ကနေ2025ခုနှစ်အတွင်းဒီပတ်လန်းချောင်းကို24ကနေအနည်းဆုံးကိုရောက်အောင်တဖြည်းဖြည်းနဲ့ဘဲဥပုံလန်းချောင်းနဲ့ပတ်သွားမှာဖြစ်ပါတယ
်။နေကိုစူးစမ်းဖို့စတင်ခဲ့တဲ့ Solar Probe တုန်းက Jupiter ချာတာပရိဂျူရဲ့ဆွဲအားနဲ့အရှင်ယူဖို့စဉ်းစားခဲ့ပေမဲ့အခုပါကာဆိုလာပရုတ်ကတော့ Venus တောက်ကြကြိုးရဲ့ဆွဲအားနဲ့အရှင်ယူမှာဖြစ်ပါတယ်။ဒီစူးစမ်းရင်နဲ့ယင်းထဲမှာတက်ဆင်ထားတဲ့ဆက်ပစ္စည်းတွေဘလို့အလုပ်လုပ်မှာပါလဲ
။ပါကာရဲ့အလေးချိန်ကဆိုတော့ကီလိုဂရမ်200လောက်လေးပါတယ်။သူ့ပေါ်မှာဒီထဲမှာရှိတဲ့လျှက်စစ်ဆက်ပစ္စည်းတွေအလုပ်လုပ်ဖို့အတွက်လျှက်စစ်တအားလိုတဲ့ဟာအတော့သူ့မှာဆိုလာပြားတွေပါသွားပါတယ်။နေနဲ့အရန်တီးသွားတဲ့အခါကျလေဒီဆိုလာပြားတွေကအပူမခံနိုင်တဲ့အတွက်သူတို့ခောက်ပြီးတင်းလို့ရတယ်ပြီးတဲ့အခါကျနေနဲ့အရန်ဝေးသွားတဲ့အခါကျရင်ဒီဆိုလာပြားတွေပြန်ဖွင့်ဖြတ်ပစ္စည်းတွေနဲ့ကွန်ပျူတာတွေအလုပ်လုပ်ခိုင်း data တွေပြန်ဖို့ပေးပါပ
ါနေနာကိုရောက်သွားတဲ့အခါမှာရောစက်တွေအေးပြောမသွားအောင်ဘယ်လိုလုပ်ထားပါသလဲ
ကျိုးတူရဲ့အပူကပစ္စည်းရအပူချိန်စင်တီဂရိတ်1400လောက်ရှိတယ်အပူချိန်ကိုသူခံစားနိုင်တယ်ဒါဆိုတော့ကြည့်လို့ရှင်1400ဆိုတဲ့အချိန်ကတန်အရေးပြောလောက်တဲ့အပူချိန်ဖြစ်နေတယ်ဒါပေမဲ့အရေးမပြောဘာလို့လဲဆိုတဲ့အခါကျနေဘက်ကိုမျက်နှာမူထားတဲ့ကျိုးတူရဲ့အကအတိတ်ကောင်းတဲ့အတွက်အဲ့ဒီအကရဲ့အနောက်မှာရှိတယ်စက်ပစ္စည်းတွေကဘူလာကျွန်တော်တို့အခန်းထဲမှာရှိတဲ့အပူချိန်လောက်အထိပဲ Electron, proton, nabra, helium, ion, ဒီပရမအနုမြူတွေဖြစ်တဲ့အီလက်ထရွန်ပရိုတွန်နာဘရာဟီလီယမ်အိုင်ယန်တွေရဲ့တိတ်တူးမှုဘယ်လောက်ရှိသလဲနာဘရာတနည်းအားဖြင့်ဘယ်လောက်ကျွေးဝသလဲဆိုတာတိုင်းကြဖို့ဖြစ်ပါတယ်ဒီပရမအနုမြူတွေကအချိန်နဲ့လွင့်ပြန်နေတာပါတိတ်ပူလွန်အကြီးတဲ့အတွက်
တိတ်ပံအတုံးဆုံးနဲ့ဆိုလို့ရှိရင်ဒါကိုဆိုလာဝင်းလို့ခေါ်ပါတယ်နေပေါ်မှာတိုက်ခတ်နေတဲ့နေရဲ့လေလို့လည်းနာမည်ပေးထားပါတယ်အရင်ဆုံးကဒီလိုမျိုးနေစီကိုလွတ်တင်ခြင်းပဲလွတ်လို့မရဘူးအခုတော့နီးပညာအတိတ်တွေတိုးလာမှလွတ်တင်လို့ရတယ်ဆိုတာဘာကြောင့်အဓိကလွတ်တင်လို့ရတာပါအဓိကဟိုနီးပညာကွန်ပျူတာနီးပညာဥပမာအားဖြင့်ကျွန်တော်တို့ဒီကွန်ပျူတာနီးပညာဘယ်လောက်တောင်မှတိုးတက်လာလဲ
ချင်း efficiency ပေါ့နော်သူစွန်းဟာဘလောက်တောင်ကောင်းလဲဆိုလို့ချင်း1960လောက်မှာလာကပါကိုပြစ်တင်လိုက်နိုင်တဲ့ဒီစေတန်ကအမှတ်ဒုံးမြန်ကြီးတစ်ခုလုံးကိုထိမ့်တဲ့ထိမ့်ချုပ်တဲ့ကွန်ပျူတာရဲ့အစပေါင်းများစွာတာလာအောင်ကိုတိုးတက်လာပါပြီဒါ၄အဲ့ဒါ၄ရဲ့ကွန်ပျူတာနည်းပညာတိုးတက်လာတာစိတ်အဓိကကြပါတယ်နောက်တစ်ခုကဒီ communication ပေါ့နော်ဆက်သွယ်ရေးဂျူဒူတွေရဲ့ဟိုဆက်သွယ်မှုနောက်လျှက်စက်နည်းပညာ electronic နည်းပညာတိုးတက်မှုအများကြီးဆောင်ရပါတယ်ဒီသိပ္ပံသူတေသနအချက်အလက်တွေကိုဒီလောက်ဝေးတဲ့နေရာကနေပို့ပေးဖို့နောက်တစ်ခုကဒီ material science ဆိုခေါ်တဲ့တတ္ထုဗေဒပညာကိုတော်တော်ကိုကျွမ်းကျင်နားလည်ပြီးတော့အခါကျရင်နည်းပညာတိုးတက်လာမှသာလည်းလုပ်လို့ရပါတယ်ဥပမာအားဖြင့် neighbor ကိုယူအာကာသရင်တစ်ခုကိုလွတ်တင်လိုက်လို့ရှိလို့ရင်ချက်ချင်းအရေးပြောပြီးလောင်ပြီးကြာသွားမှာပါအဲ့တော့အဘလောက်ညင်းတဲ့အပူချိန်ကိုခံနိုင်ဖို့အတွက်ကတတ္ထုရောတွေ alloys တွေပေါ့နော်အဲ့ဒါတွေကိုတီထွင်နိုင်တယ်အပူချိန်အမြင့်ကြီးခံနိုင်တယ်ပြီးတော့ပို့ပြီးတော့လဲပော့လဲပော့ပါတဲ့ဒီတတ္ထုရောတွေကိုအာသူတေသနာလုပ်နိုင်တယ်အများကြီးပါလာပါတယ်နောက်တစ်ခုကကင်မရာပေါ့နော်ကင်မရာနည်းပညာဆိုလို့ရှိလို့ရှိရင်ဒီကင်မရာရိုက်တဲ့CCD ပေါ့နော်မြင်သွားအချက်ကလေးဆိုလို့ရှိရင်အခုဆိုလို့ရှိရင် Euro CCD နဲ့မဟုတ်ဘဲနဲ့ CMOS ဆိုခေါ်တဲ့ complementary metal oxide semiconductor လို့ခေါ်ပါတယ်အဲ CMOS CCD အချက်ကလေးဟာပါလဲဆိုလို့ရှိရင်နေရနေပြီးတော့ထွက်လာတဲ့နေမုန်တိုင်း X-ray ရောင်ကြီး cosmic ရောင်ကြီးတွေကနေပြီးတော့ဒီ Euro CCD ကင်မရာရဲ့မြင်သွားလေးကိုတဖြည်းဖြည်းပြတ်သွားအောင်တဖြည်းဖြည်းချိုးရင်းသွားအောင်လုပ်နိုင်ပါတယ်အဲ့တော့အဲ့လိုပြက်မသွားအောင်လုပ်နိုင်တဲ့ကင်မရာတစ်ခုစထွင်လာပြီပေါ့နော်အဲ့ဒါကို CMOS ကင်မရာလို့ခေါ်ပါတယ်အခုစတုံးနေကြပါပြီအဲ့တော့ဒီ technology တွေမရှိခဲ့လို့ရှင်တော့ဒီလောက်တောင်ပူချိန်မြင့်တဲ့နေရာဒီလောက်ဝေးတဲ့နေရာမှာဒီလောက်တောင်မှလင်းထိန်နေတဲ့ဟာကိုတိုင်းထွာဖို့စက်တွေတီထွင်နိုင်ဖို့လုပ်နိုင်ဖို့ဆိုတာကတော့သိပ္ပံနည်းပညာတိုးတက်မှုအများကြီးလိုပါတယ
်ဒီရင်နဲ့တူယူပဗေဒပမောက္ခပါကရဲ့ပုံတွင်နဲ့သူရဲ့1958 7 May တူအပြင်လူပေါင်းတက်တမတန်းရဲ့နာမည်တွေပါတဲ့ memory ကပ်ပြားလေးပါပါသွားတယ်ဆိုတာကိုသင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါပြီနောက်တစ်ပတ်မှာပြန်ပြီးဆက်ကြအောင်နော
်ကျော်ခင်မျိုးသက်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာပါ VO ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားရရှိခဲ့တဲ့နျူကလ িয়ার သဘောတူညီချက် JCPOA ရအီရန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုပြန်လည်ရုပ်သိမ်းပေးခဲ့ပေမဲ့သမ္မတဒေါ်နယ်ထရမ့်ကအီရန်ရဲ့နျူကလ িয়ার လုပ်ငန်းစဉ်တွေနဲ့ဆက်နွယ်တဲ့ပိတ်ဆို့အရေးယူမှုအသစ်တွေကိုသူကတိပေးထားတဲ့အတိုင်းပြန်လည်ချမှတ်လိုက်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုမေလအတွင်းမှာနှုတ်ထွက်ခဲ့ပြီးတဲ့နောက်သတ်မှတ်ထားတဲ့ရက်60ပြည့်တဲ့အချိန်မှာပိတ်ဆို့အရေးယူမှုအသစ်တွေဟာဩဂုတ်လ9ရက်နေ့မှာစတင်အသက်ဝင်တာဖြစ်ပါတယ်။အဲ့ဒီပိတ်ဆို့အရေးယူမှုတွေအီရန်အနေနဲ့အမေရိကန်ဒေါ်လာတွေကိုဝယ်ယူခွင့်မော်တော်ယာဉ်လုပ်ငန်းအတွက်အသုံးပြုတဲ့စစ်ပစ္စည်းတွေဝယ်ယူခွင့်
အီရန်ရဲ့ငွေကြေးကိုအပြောင်းအလဲလုပ်ပိုင်ခွင့်အပါအဝင်တခြားကိစ္စရအတော်များများလဲပါဝင်ပါတယ်။အီရန်ရဲ့ဗဟိုဘဏ်နဲ့ထိတွေ့ဆက်ဆံနေတဲ့နိုင်ငံခြားငွေကြေးအဖွဲ့အစည်းတွေနဲ့အီရန်ရဲ့လောင်စာဆီကဏ္ဍတို့အပေါ်ချမှတ်မဲ့ပိတ်ဆို့အရေးယူမှုတွေအပါအဝင်အမေရိကန်ကအီရန်ပေါ်ချမှတ်ပြီးဖြစ်တဲ့နျူကလ িয়ার ဆိုင်ရာပိတ်ဆို့အရေးယူမှုတွေကတော့လာမယ့်နိုဝင်ဘာလ9ရ
sang yat daw ma phit chang iran ne siwa ye ya thi twe sat san ni de tan pi de anine le a ri tan lai na sang yat cha bu anika pu paung sang yat daw ma phit chang iran ne thi twe sat san ni de lu pok ko tu chin da ma mho apwe si de anine le tru lo ngan ne ko ti phie phie chin shwa cha ma twa bu so yin so wa de naw set twe a chu set de khan cha ma phit chang sa ne yi ta thau pyan ne chin nya che ma tamara thwan ga pyo cha tha ba le နိုင်ငံတကာကုမ္ပဏီအများပြားဟာလဲအီရန်ရဲ့ဈေးကွက်ကနေနှုတ်ထွက်သွားကြပြီဖြစ်ကြောင်းနဲ့အီရန်ကနေရေနံဝယ်ယူမဲ့အစီအစဉ်ကိုလဲရပ်တန့်မဲ့အကြောင်းတိုင်းပြည်အတော်များများကပြောထားကြတဲ့အပေါ်ကြိုဆိုကြောင်းလဲသမ္မတထရန့်ကပြောပါတယ်အီရန်အစိုးရအနေနဲ့ချင်းချောက်မှုလုပ်တာနဲ့မတည်ငြိမ်မှုတွေထွက်ပေါ်အောင်လှုပ်ဆောင်နေတာတွေကိုရပ်တန့်ပြီးကမ္ဘာစီးပွားရေးအဝန်အဝိုင်းတွေကိုဝင်မလားဒ န်ကပြန်လဲရရှိခဲ့တဲ့ငွေကြေးတွေကိုအီရန်ပြည်သူတွေရဲ့လူမှုဘဝတိုးတက်မြင့်မားရေးအတွက်အသုံးပြုမဲ့အစားစီးရီးယား၊ယီမင်နဲ့ဂါဇာဒေသတွေမှာအကြမ်းဖက်မှုတွေပြန်ပွားရေးအတွက်အသုံးပြုနေကြောင်းအမေရိကန်အရာရှိတွေကလည်းပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အီရန်ပေါ်ချမှတ်ထားတဲ့စီးပွားရေးအရာပိတ်ဆို့အရေးယူမှုတွေကိုအတက်နိုင်ဆုံးဖိအားပေးဆောင်ရွက်သွားမှာဖြစ်ပေမဲ့တစ်ဖက်မှာလည်းအီရန်ရဲ့ပက်ထိတ်တဒုံးကျည်စမ်းသပ်မှုတွေနဲ့အကြမ်းဖက်လုပ်ငန်းတွေကိုထောက်ပံ့ပေးနေတာအပါအဝင်ရန်လိုတဲ့လုပ်ရက်တွေရပ်တန့်ရေးအတွက်ဘက်ဆောင်ပါဝင်တဲ့ဆွေးနွေးညီနက်မှုတွေလှုပ်ဆောင်မှုတကားဖွင့်ထားကြောင်းလည်းတမရထွန့်ကအလေးပေးပြောကြားခဲ့ပါတယ်။ဒါ့အပြင်အီရန်နိုင်ငံရဲ့ကောင်းမွန်တဲ့သမိုင်းအမွေပိုင်ရှင်အစစ်အမှန်ဖြစ်ကြတဲ့အီရန်အစိုးရရဲ့တားကောင်တွေဖြစ်နေရတဲ့ပြည်သူတွေကိုအမေရိကန်အနေနဲ့ဆက်လက်ထောက်ခံအားပေးသွားမှာဖြစ်ကြောင်းအီရန်ပြည်သူတွေအပါအဝင်ဒေသတွင်းကပြည်သူပြည်သားတွေဘေးကင်းပြီးငြိမ်းချမ်းတဲ့အနာဂတ်မှာအထူးတကားကြီးပွားချမ်းသာစွာနေထိုင်နိုင်မယ့်နေ့ကိုမျှော်လင့်ဆောင်စားနေကြောင်းလည်းတမရထရမ့်ကပြောကြားခဲ့ပါတယ်ခင်ဗျာ
။ယေကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ကြည့်ပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ခုတော့ကြံနေသေးတဲ့အချိန်တော်တွင်မှသတင်းချင်းညုတ်ကိုကိုကျကျော်သိန်းပြောပြပေးပါောင်းဗျာ
။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုမြောက်ကိုရီးယားကိုသွားမယ့်အစီအစဉ်ကိုသူဖျက်ပြစ်လိုက်ပြီးလို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာပြောပါတယ်။အခုချိန်မှာမြောက်ကိုရီးယားကိုမသွားဘူးဝန်ကြီးမိုက်ပွန်ပေယိုကိုကျွန်တော်ပြောပြပါပြီ။ဒါကြောင့်လဲဆိုတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းရေးနဲ့ဆက်လင်းပြီးတိတာထင်ရှားတဲ့တိုးတက်မှုတွေရမနေတာကြောင့်ဖြစ်ပါတယ်လို့သမ္မတထရမ့်က Twitter မှာတောက်ကြနေတာကြေးပါတယ်။အမေရိကန်ပြည်ထောင်စုမှာအထင်ကြီးရဝါရင်ထက်လွတ်တော်မတ်ဂျွန်မကိန်းဟာသူကန်စားနေရတဲ့အုံနော့ကင်ဆာအတွက်ဆေးဝါးကုသမှုကိုရဆိုင်လိုက်ပြီးလို့သူမိသားစုကကြေညာပါတယ်။ဂျွန်မကိန်းဟာအုံနော့ကင်ဆာရောဂါကိုကုသနေရတဲ့အကြောင်းအများပြည်သူသိအောင်မနစ်ကအတိပေးကြေညာပြီးတဲ့နောက်တောက်ကြံလေးကထုတ်ပြန်တဲ့မိသားစုရဲ့ကြေညာချက်မှာတော့သူအသက်ဆက်ပြီးရှင်မယ်လို့မျှော်လင့်ထားတဲ့အတိုင်းအတာတဲ့ကြော်လွန်လာပြီးဖြစ်တဲ့အကြောင်းပြောထားပါတယ်။ရောဂါအခြေအနေနောက်ဆုံးအဆင့်ရောက်ရှိနေတယ်လို့ရှောင်လဲလို့မရတဲ့အသက်အရွယ်ကြီးရင်မှုကြောင့်အခုလိုဆုံးဖြတ်လိုက်ရတာဖြစ်တယ်လို့မိသားစုရဲ့ကြေညာချက်မှာပြောထားပါတယ်။ပါကစ္စတန်ဝန်ကြီးချုပ်တဲ့အီမရန်ခန်းကိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကတယ်လီဖုန်းဆက်ပြီးစကားပြောတဲ့အချိန်တွင်ပါကစ္စတန်နိုင်ငံတွင်းမှာခြေဆိုင်လှုပ်ရှားနေတဲ့အကြမ်းဖက်ဝါရီတွေကိစ္စဘာမှပြောသွားတာမရှိဘူးလို့ပါကစ္စတန်နိုင်ငံသားဝန်ကြီးရှာမမူခူရရှိကတောက်ကြနေမှာပြောပါတယ်။အခြေတော်အစဒေသကလူပုဂ္ဂိုလ်သုံးဦးကို IS အကြမ်းဖက်ဝါဒီအဖွဲ့ထဲဝင်ဖို့လူစုဆောင်ပေးတယ်ဆိုပြီးအကြမ်းဖက်ဝါဒီတွေဖြစ်အမေရိကန်ပြည်ထောင်စုကတောက်ကြနေမှာတတ်မှတ်လိုက်ပါတယ်။အမေရိကန်နိုင်ငံသားဦးဒင်းအင်ဒိုနီးရှားနိုင်ငံသားဖိုင်စ်နဲ့ဖိလစ်ပိုင်နိုင်ငံသားကူရမ်တို့ကိုအကြမ်းဖက်ဝါဒီတွေဖြစ်တတ်မှတ်လိုက်တဲ့အကြောင်းအမေရိကန်ဘဏ္ဍာရေးဌာနရဲ့တောက်ကြနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုကြွကြော်သိမ်းပြပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကမင်းအင်ဂျင်နိုင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါလေ။ဒီကနေ့မနက်အတွက် VOA အစီအစဉ်ဒီကိုလိုင်းနိုမီတာ24/50/51နဲ့လိုင်းလံမီတာ190တို့ကနေတင်ဆက်ခဲ့တာပါ။သတင်းစီများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစီပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.